တတ်များနဲ့တကွာစစ်ကြဝလန္တမှာရှိကြတဲ့လူနဲ့ဇမတ်တ္တဝါအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ14ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ကွက်သီရိမင်္ဂလာလံကံမြင့်ကျောင်းတိုက်တွင်ဆင်ကျင်းပါတဲ့ဓမ္မဒါနတရားအလှူအမတ္တဒါနအနိုင်နိဗ္ဗာန်အလှူဓမ္မသရဏမှာအနေဝေးပေမဲ့အဝေးနေမဟုတ်ပါလို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလှူမှာဖြစ်ပါတယ်။တရားအလှူရှင်အနေနဲ့တရားအလှူမပေးလှူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပ္ပိညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်။အလုံးမဲ့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်သုံးမျိုးရပြီးသားထင်ပါတယ်နော်။ကဲသုံးဂုဏ်တော်ရဲ့အဓိပ္ပာယ်တစ်မျိုးကိုသုံးခေါက်စီညီညာညာပွားလိုက်ရအောင်။အရဟံတိလေသာကင်းစင်တော်မူသောမြတ်စွာဘုရား။ရဟံစိတ်괴ရာအရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရား
ရဟံစိတ်괴ရာအရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားရဟံစိတ်괴ရာအရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်
အရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရား
အရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရား
သာဓုခေါ်လိုက်တော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေခြားထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုယ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။အများစုအတွက်ရည်စူးပြီးတော့မျက်လုံးလေးတွေဖွင့်ထားပြီးတော့လို့ပြောရတာပေါ့။တချို့ကြတော့လေမျက်လုံးလေးမှိတ်ပြီးနာမှတမာရီရတဲ့လူကြတော့လေမှိတ်နာပေါ့နော်။ဉာဏ်လုံးလေးမှိတ်လာလို့အိတ်ကြောင်မဲ့သူကြတော့ဖွင့်လာပေါ့အများအားဖြင့်တော့ဉာဏ်လုံးလေးမှိတ်လာလို့ရှင်တော့အိတ်ငိုက်သွားတာများတယ်နော်အဲ့ဒါဒီနေ့ခေါင်းမဲ့တရားကောင်းစဉ်ကပါတယ်လေ
အနေဝေးမဲ့အဝေးမနေတဲ့
အနေဝေးပြီမဲ့အဝေးနေမဟုတ်ပါအဝေးနေပြီမဲ့အနေဝေးမဟုတ်ပါဆိုလည်းရတာပါပဲနော်အဲ့တော့အနေဝေးပြီမဲ့အဝေးနေမဟုတ်ပါလောကမှာကိုချစ်ခင်ညံ့လို့တဲ့သူကိုကြည်ညိုလေးစားတဲ့သူနဲ့အနေနီးကျင်ကြတဲ့လူတွေကြီးပါပဲဘယ်သူမှအနေမဝေးကျင်ကြပါဘူးဒါပေမဲ့ကံစားတဲ့အကြောင်းတရားအမျိုးမျိုးကြောင့်ကိုချစ်ခင်ညံ့လို့တဲ့သူကိုကြည်ညိုလေးစားတဲ့လူတွေနဲ့အနေဝေးကြရတဲ့အဖြစ်မျိုးလည်းရှိတတ်ပါတယ်ခိတ္တခဏအနေဝေးတာမျိုးလည်းရှိတယ်အကြာကြီးအနေဝေးတာမျိုးလည်းရှိတယ်တသက်လုံးဘရောမှပြန်မဆုံနိုင်တော့တဲ့အနေဝေးခြင်းမျိုးနဲ့အနေဝေးတာမျိုးလည်းရှိပါတယ်တရားနဲ့တရားဘလောက်ပဲအနေဝေးဝေးစိတ်ချင်းနီးနေမယ်ဆိုရင်အဝေးနေမဟုတ်ပါဘူးလောကမှာလည်းတွေးလို့ရှိကြတာပဲလေလူချင်းဘလောက်ပဲဝေးဝေးစိတ်ချင်းမဝေးရင်နီးနေတာပါပဲမပြောကြဘူးလား
ပြောကြပါ
တယ်တရားနဲ့တရားတန်ရုံးစဉ်တွေ့တာပြီးတော့ချစ်ကြတဲ့သူတွေအချင်းချင်းပြောကြတဲ့စကားပေါ့လေအဲ့တော့တန်ရုံးစဉ်နဲ့ချစ်ကြတဲ့ပုဂ္ဂိုလ်ရဲ့ရှုထောင့်ကိုတော့ဥစဉ်တို့ဘာမှမပြောလို့ဘူးနောက်ပိုင်းဒီရှိရတဲ့ဟောမှာဆိုတော့တည့်ရကြလို့ရှင်တော့လေအဲ့ဒီဝေးရနဲ့ပတ်သက်တဲ့တရားတော်တော့ပေါအောင်မှာပေါ့လေတန်ရုံးစဉ်တွေ့ပြီးတော့ချစ်ကြတဲ့လူတွေအနေဝေးပေမဲ့အဝေးနေမဟုတ်တာလေအဲ့ဒီကြမှာပဲပြောတော့မယ် ဒီနေ့အနေဝေးပေမဲ့အဝေးနေမဟုတ်ဘူးဆိုတာကဘယ်သူနဲ့အနေဝေးပြီးတော့အဝေးနေမဟုတ်တာလဲဆိုရင်မြတ်စွာဘုရားရှင်နဲ့အနေဝေးပေမဲ့အဝေးနေမဟုတ်ပါဆိုတာကိုပြောချင်တာပါမြတ်စွာဘုရားရှင်ဆိုတာခဏထားအောင်ပေါ့လေသူတော်ကောင်းအချင်းချင်းလေးပဲဘလောက်ပဲအနေဝေးဝေးစိတ်နေစိတ်ထားချင်းနီးမယ်နီးတယ်ဆိုတာတူတာကိုပြောတာပေါ့နော်စိတ်နေစိတ်ထားချင်းတူမယ်တက္ကံသဘာဝချင်းတူမယ်ဇယိုက်လက္ခဏာချင်းတူမယ်ကြည်ကြံနေထိုင်မှုချင်းတူမယ်ဆိုရင်အနေဝေးပေမဲ့အဝေးနေမဟုတ်တော့ဘူးမြတ်စွာဘုရားနဲ့ဆိုရင်လည်းမြတ်စွာဘုရားရှိစေခြင်းနဲ့အရည်သွေးမျိုးရှိမယ်မြတ်စွာဘုရားဖြစ်စေခြင်းနဲ့ပုဂ္ဂိုလ်မျိုးဖြစ်မယ်ဆိုရင်မြတ်စွာဘုရားနဲ့အနေဝေးပေမဲ့အဝေးနေမဟုတ်တော့ဘူးမြတ်စွာဘုရားကဘယ်လိုအရည်သွေးတွေရှိစေခြင်းနဲ့လဲမြတ်စွာဘုရားရှိစေခြင်းနဲ့အရည်သွေးမျိုးရှိအောင်ကြိုးစားနေတယ်ကြိုးစားလို့လည်းရှိနေတယ်ဆိုရင်မြတ်စွာဘုရားရှင်နဲ့အနေဝေးပေမဲ့အဝေးနေမဟုတ်ဘူးပေါ့မြတ်စွာဘုရားကဘယ်လိုပုဂ္ဂိုလ်မျိုးဖြစ်စေခြင်းလဲမြတ်စွာဘုရားဖြစ်စေခြင်းနဲ့ပုဂ္ဂိုလ်မျိုးဖြစ်အောင်ကြိုးစားအားထုတ်နေတယ်ကြိုးစားအားထုတ်တဲ့အတိုင်းလေးပဲဖြစ်နေတယ်ဆိုရင်မြတ်စွာဘုရားရှင်နဲ့အနေဝေးပေမဲ့အဝေးနေမဟုတ်တော့ဘူးပေါ့အခုတရားနာပိဋကတ်ကမြတ်စွာဘုရားရှင်နဲ့အနေဝေးတဲ့သူတွေလားအနေနီးတဲ့သူတွေလားအ
နေနီးတဲ့သူတွေ
ပါအနေနီးတဲ့သူတွေဘယ်နှမသွားနေလို့တော့တကယ်ယူလို့မတော့ဒီမှာပေါ့ဘုရားဆင်းလို့တော့ကန့်နေတာပေါ့နော်အဲ့တော့ရုပ်ပါတော်တွေဇီရီတော်တွေကိုတက်တော်နေကြမြတ်စွာဘုရားလူပဲအာယုံပြုမယ်ဆိုရင်တော့မြတ်စွာဘုရားရှင်နဲ့အနေနီးတယ်လို့ပြောမယ်ဆိုလည်းပြောလို့တော့ရတာပေါ့တကယ်တက်တော်တင်ရှားမြတ်စွာဘုရားနဲ့ကတော့အနေဝေးနေရတဲ့သူတွေကြီးပဲမြတ်စွာဘုရားတက်တော်တင်ရှားရှိသေးရဲ့လား
ရှိတော့ပါဘူးဗျာ
မရှိတော့ဘူးမရှိတော့တဲ့အတွက်တက်တော်တင်ရှားမြတ်စွာဘုရားနဲ့တော့အလုံးအနေဝေးကြတဲ့သူတွေကြီးပါပဲအနေဝေးပေမဲ့မြတ်စွာဘုရားဖြစ်စေခြင်းနဲ့ပုဂ္ဂိုလ်မျိုးဖြစ်အောင်ကြိုးစားနေတယ်မြတ်စွာဘုရားရှိစေခြင်းနဲ့ရည်သွေးမျိုးရှိအောင်ကြိုးစားနေတယ်ဆိုရင်အဝေးနေမဟုတ်တော့ဘူးပေါ့ဒုရီတန်တော်ပကာသင်တိဟိမဝန္တောဝပပတောအတံတိထနတိတန်တိရတ္တိန်ခိတယထာတရာဒီနေ့ဟောမယ့်တရားကအဲ့ဒီဃာထာတစ်ပုဒ်ကိုပဲဟောမှာပါဃာထာအရှိတိုင်းမှာညီမလူပြောရမယ်ဆိုရင်တန်တပုဂ္ဂိုလ်ဟာတန်တပုဂ္ဂိုလ်ဆိုတော့သူတော်ကောင်းပုဂ္ဂိုလ်ဟာပေါ့မြန်မာပြန်မယ်ဆိုရင်သူတော်ကောင်းတန်တပုဂ္ဂိုလ်လို့ပဲပါဠိလိုလေးပြောတာပိုကောင်းပါတယ်တန်တပုဂ္ဂိုလ်ဟာမြတ်စွာဘုရားရှင်ရဲ့အဝေးမှာနေနေပြီမဲ့ဟိမောနာတောင်ကြီးကိုဘယ်နေရာကပဲကြည့်ကြည့်ကြည့်တဲ့သူရဲ့စိတ်ထဲကြည့်တဲ့သူရဲ့မျက်စိထဲမှာကိုယ်အနီးနားမှာရှိနေတယ်လို့ထင်ရတယ်လို့ပဲမြတ်စွာဘုရားရှင်ရဲ့အနီးနားမှာရှိနေပါတယ်ဥပမာကိုအရင်ပြောမယ်ဆိုတော့ရှိမွန်နာတောင်ကြီးဟာဘယ်နေရာကပဲကြီးကြီးကြီးသူရဲ့အနီးနားမှာရှိတယ်လို့ထင်ရတယ်လို့တန်တပုဂ္ဂိုလ်ဟာလည်းမြတ်စွာဘုရားရှင်ရဲ့အဝေးမှာရှိနေပြီမဲ့အနီးမှာရှိနေတာနဲ့အတူတူပါပဲအတန်တပုဂ္ဂိုလ်ဖြစ်နေမယ်ဆိုရင်တော့မြတ်စွာဘုရားရှင်ရဲ့အနီးနားမှာကပ်ပြီးတော့ထိုင်နေပြီမဲ့ညမှောင်မှောင်တကောင်းရမ်းမှာလေထဲပြစ်လိုက်တဲ့မြားကိုဘလို့ဘလောက်မျက်စိကောင်းတဲ့သူပဲဖြစ်ဖြစ်မမြင်တွေ့နိုင်တယ်လို့မြတ်စွာဘုရားရှင်ရဲ့ဉာဏ်ထဲမှာမမြင်တွေ့နိုင်တဲ့အတွက်မြတ်စွာဘုရားရှင်နဲ့ဝေးကျနိုင်ဝေးနေတော့တာပါပဲတဲ့။သဘောပေါက်တယ်မလား။မှန်ပါပ
ါ
။ကဲသဘောပေါက်တဲ့ဆိုတရားသိအောင်ပဲနော်။အချိန်ကလည်းသိမရှိဘူးလေ။ဒီကထာလေးပဲအဲ့ဒါကိုယ့်ကိုခံစားရမှာနော်။ကိုယ့်ကိုချဲ့ထင်းပြီးတော့ခံစားရမှာ။တန်တာပုဂ္ဂိုလ်ကမြတ်စွာဘုရားရှင်နဲ့အနီးဝေးပြီမဲ့အဝေးနေပုဂ္ဂိုလ်မဟုတ်ဘူး။ဥပမာအားဖြင့်ဟိမောနာတောင်ဒါဟိမောနာတောင်မရောက်ခွဲ့တဲ့လူစဉ်ဟိမနာတောင်ကြတော့ပုံဒီဘာဒီမှာလည်းသိမ့်မတွေ့ဘူးကြဘူးကြက်ကရင်ဒီဘာဒီမှာဆိုတော့ဖူဂျီတောင်တို့ဘာလို့မတွေ့ဘူးလား
တ
ွေ့ဘူးပါလေအဲ့ဒီဂျပန်မှာနေတဲ့ပုဂ္ဂိုလ်တွေဆိုလေဖူဂျီတောင်ကြီးဘလောက်အဝေးမှာပဲရှိနေနေလှမ်းမြင်ရတဲ့ပုဂ္ဂိုလ်ကကိုယ့်အနာမှာရှိနေတယ်လို့ပဲထင်ရတယ်ဟိုလမ်းမင်းကြီးကိုကြည့်လိုက်လို့ရှိရင်ဘယ်မျိုးကပဲကြည့်ကြည့်ကိုယ်ကောင်းမှရှိတယ်ထင်ရတယ်လို့ပေါ့နော်ဦးဇင်းတို့တထုံကလည်းကိုတော်ရကြောင်လေးကကြည့်တော်ရကြောင်ရှိတယ်တောင်ဆောင်လေးကလည်းလာလေးထွက်ထွက်လာတော့ကိုတောင်ဘေးနာလေးကပဲလာထွက်လာတယ်ထင်ရတာနော်ရန်ကွာလူကလည်းပဲကြည်နေအိမ်အိမ်ပရင်မောက်ကလေးဖွင့်ပြီးတော့ကြည်လိုက်တော့ကောင်းကင်ဘုံမှာလာမနေဘူးလားမ
ရပါ
ဘူးသူကလည်းပဲငါးမြို့နဲ့ငါးချံထက်မှလာကြီးရှိနေလမ်းမကြီးရှိနေတယ်လို့ထင်တာပဲအဲ့ဒီလိုပဲဖူကြီးတောင်ကဘလောက်အဝေးကပဲကြည်ကြည်မြမကြီးနေနဲ့ဆိုတော့ပုပ်ပါတောင်ပေါ့လေအဲ့ဒီမြို့နဲ့ပဲပုပ်ပါရှိတဲ့ကြောင်ဘုံမြို့နဲ့တို့ဘာလို့ပဲရောက်တော့လို့ပုပ်ပါတောင်ကိုလှမ်းမြင်ရပြီဆိုရင်ကိုယ်အနီးနားမှာရှိနေတယ်လို့ပဲထင်ရတယ်မြင်ရတဲ့နေရာတိုင်းကနေကြည့်မယ်ဆိုရင်ပေါ့နော်အဲ့တော့တန်တာပုဂ္ဂိုလ်ဟာလည်းမြတ်စွာဘုရားနဲ့နေဝေးပြီမဲ့အဝေးနေမဟုတ်ဘူးမြတ်စွာဘုရားရှင်နဲ့ဘလောက်အဝေးမှာပဲရှိနေနေမြတ်စွာဘုရားရဲ့ဉာဏ်ထဲမှာထင်းနေတဲ့အတွက် မြင်နေတဲ့အတွက်ဘုရားနဲ့နီးနေတာပါပဲမြတ်စွာဘုရားရှင်ရဲ့အနိနာဒုနာပေါင်နာကတ်ထိုင်ပြီးတော့နောက်ဆုံးမြတ်စွာဘုရားရှင်ရင်ခွင်ထဲထိကိုတက်ထိုင်အောင်မယ်ဆိုရင်ပေါ့တက်တော်တင်ကြဘုရားတော့တက်ထိုင်လို့တော့မရဘူးပေါ့နော်ရုပ်ဘောတော့တက်ထိုင်လို့မရဘူးလားမ
ရပါဘူ
းတက်တော်တင်ကြမြတ်စွာဘုရားနဲ့ခန္ဓာကိုယ်အသားချင်းချိန်ပြီးတော့ကန့်နေပြီမဲ့အတန္တပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်မြတ်စွာဘုရားရှင်နဲ့အနီးနီးပြီမဲ့အနီးနေမဟုတ်ပါဘူးတဲ့အဝိနည်းပုဂ္ဂိုလ်ပါပဲဒါဆိုရင်မြတ်စွာဘုရားရှင်နဲ့နီးခြင်းတဲ့ပုဂ္ဂိုလ်တွေဟာကိုယ်ကိုယ်ကိုတန်တပုဂ္ဂိုလ်ဖြစ်အောင်ယူစားရုံပဲပေါ့တန်တပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်တော့
သူတော်ကောင်းမှာပုဂ္ဂိုလ
်သူတော်ကောင်းပုဂ္ဂိုလ်သူတော်ကောင်းပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်တော့အဲ့ဒါသူတော်ကောင်းပုဂ္ဂိုလ်ရဲ့အဓိပ္ပာယ်ကိုဖွင့်ဆိုအောင်ပါနော်ကိုထူးမှထူးတရားထဲမှာလဲသူတော်ကောင်းရဲ့အဓိပ္ပာယ်ပြောခဲ့ဘူးပါတယ်နော်သူတော်တော်မသူတော်မှကိုကောင်းမယ်ဆိုရင်တော့သူတော်ကောင်းမဟုတ်ဘူးသူတော်တော်မတော်တော်ကိုကောင်းမှသူတော်ကောင်းနောက်တနည်းအားဖြင့်လဲသူတော်လာအောင်ကိုကောင်းမှသူတော်ကောင်းတနည်းအားဖြင့်သူတော်နဲ့သူကောင်းနှစ်ပုတ်ပေါင်းကြတာဆိုတော့တော်သူကောင်းသူကိုသူတော်ကောင်းတော်တာတော်ပြီးတော့မကောင်းဘူးဆိုရင်လဲသူတော်ကောင်းမဟုတ်ဘူးသူတော်ပဲဖြစ်အောင်မှာ ਉਹ ကောင်းတာကောင်းပြီးတော့မတော်ဘူးဆိုရင်လဲသူကောင်းမဲ့ရှင်မှာသူတော်မဖြစ်သေးဘူးနော်သူတော်ကောင်းကသူတော်ရဲ့သူကောင်းရဲ့နှစ်ပုတ်ပေါင်းထားတာတော်သူနဲ့ကောင်းသူကိုဇာမျက်လှန်ထားတာပါပဲညီမြတဲ့သူကိုသူမြတ်လို့ဘာလို့မခေါ်ကြဘူးလား ရှင်းတော့ပြန်ထားတာလေအဲ့ဒီလိုပဲတော်သူကိုသူတော်ကောင်းသူကိုသူကောင်းသူတလုံးကိုဖြုတ်လိုက်တော့သူတော်ကောင်းတော်အောင်လဲကြိုးစားကောင်းအောင်လဲကြိုးစားမှသူတော်ကောင်းဖြစ်မှာစိတ်ကောင်းလေးရှိပြီးတာပဲဆိုပြီးတော့ကောင်းအောင်လေးပဲကြိုးစားပြီးတော့အကြီးချင်းနေပြေဝအောင်တော်အောင်ထက်အောင်မကြိုးစားဘူးဆိုရင်သူတော်ကောင်းစစ်ဖြစ်ပါအောင်မလားမဖြစ်ဘူးသူတော်ကောင်းဆိုတဲ့စကလုံးလေးမမီးနဲ့ကောင်းစရာလေးတွေရက်မထားနဲ့တော်တာလေးလေးထက်သွဲ့အောင်တော်တာလေးတွေလည်းရက်မထားနဲ့ကောင်းတာလေးလေးထက်သွဲ့အောင်ဒါကတော့ထူးမှထူးမှပါပြီးသားဆိုတော့ထပ်မပြောတော့ဘူးနော်အဲ့ဒါတန်တဆိုတဲ့ပါဠိစကလုံးကိုမြန်မာလိုတိုက်ရိုက်ဘာသာပြန်မယ်ဆိုရင်တော့ငြိအီတော်ပုဂ္ဂိုလ်တန်တဆိုတဲ့စကလုံးကတော့ကြားလေကြားဘူးနေကြတာပါနော်နိဗ္ဗာန်ရဲ့ဂုံပုတ်တစ်ခုမှလည်းတန်တဆိုတဲ့ဂုံပုတ်ပါတာပဲနိဗ္ဗာန်ဟာငြိမ်းအေးတယ်တနည်းအားဖြင့်လည်းတန်တဆိုတာငြိမ်သက်တယ်လို့လည်းသိပေရတယ်ငြိမ်သက်တာရဲ့ငြိမ်အေးတာရဲ့တလုံးချင်းပြောတော့ငြိမ်နာရဲ့ငြိမ်နာရဲ့ကာယကံဝစီကံမနောကံကံသုံးပါးအမူအရာတွေငြိမ်နေတဲ့ပုဂ္ဂိုလ်ငြိမ်နေတဲ့ပုဂ္ဂိုလ်ဟာတန်တပုဂ္ဂိုလ်ပဲကိုယ်မူရာမှလည်းကိလေသာငွေတက်တယ်မရှိအကုသိုလ်အရေးရောင်နေမရှိငြိမ်သက်နေတယ်ငြိမ်အေးနေတယ်ဝစီကံအပြောဆိုတွေမှာလည်းကိလေသာငွေသက်တွေမရှိအကုသိုလ်အရေးအယောင်တွေမရှိငြိမ့်သက်နေတယ်ငြိမ့်အေးနေတယ်မနောကံအတွင်းအပြန်တွေမှာလည်းကိလေသာငွေသက်တွေမရှိအကုသိုလ်အရေးအယောင်တွေမရှိငြိမ့်သက်နေတယ်ငြိမ့်အေးနေတယ်အဲ့ဒီလိုကာယကံဝစီကံမနောကံကံသုံးပါးမှာကိလေသာငွေသက်တွေအကုသိုလ်အရေးအယောင်တွေမရှိဘဲနဲ့ငြိမ့်သက်နေတဲ့ပုဂ္ဂိုလ်ငြိမ့်အေးနေတဲ့ပုဂ္ဂိုလ်ကိုတန်တပုဂ္ဂိုလ်လို့ခေါ်ပါတယ်ဧကန္တတန်တပုဂ္ဂိုလ်တကယ်တန်တပုဂ္ဂိုလ်အစစ်ဆိုတာကတော့ယဟန္တာပုဂ္ဂိုလ်ပဲပိဋကတ်တော်မှာတန်တပုဂ္ဂိုလ်အစစ်ဆိုရင်ယဟန္တာပုဂ္ဂိုလ်ပဲယဟန္တာပုဂ္ဂိုလ်ဖြစ်မှာပဲကိလေသာငွေသက်တွေအကုသိုလ်အရေးအယောင်တွေကကျင်းမှာကိုဒါတော့မှဝါဒနာငွေသက်ကတော့ရှိတာပေါ့နော်ဝါဒနာငွေသက်ကတော့ချင်းချင်းနေနဲ့ထားလိုက်တော့အဲ့တော့ကိလေသာရှိသေးတဲ့ပုဂ္ဂိုလ်မှန်သမျှအပြည့်ဝငြိမ်သက်ဖို့အပြည့်ဝငြိမ်အေးဖို့တော့မဖြစ်နိုင်ဘူးအကြောင်းကြီးညွတ်တဲ့ချိန်ငြိမ်သက်မယ်ငြိမ်အေးမယ်အကြောင်းမငြိမ်ညွတ်တဲ့အချိန်မငြိမ်သက်ဘူးမငြိမ်အေးဘူးပေါ့အဲ့တော့ငြိမ်သက်တဲ့အကြောင်းလေးတွေညီညွတ်အောင်ငြိမ်အေးတဲ့အကြောင်းလေးတွေညီညွတ်အောင်ကြိုးစားရမှာပေါ့အဲ့တော့တန်တဆိုတဲ့စကားလုံးကဓာတ်ရိုက်ထွက်တဲ့အဓိပ္ပာယ်နည်းနဲ့လည်းချဲ့ထွင်ပြီးတော့နားလည်သဘောပေါက်လို့ရတယ်နော်ကိုနှုတ်စိတ်မှာကိလေသာငွေသက်အကုသိုလ်အရေးရောမရှိဘဲငြိမ်သက်နေတယ်ငြိမ်အေးနေတယ်ဆိုရင်တန်တပုဂ္ဂိုလ်ပဲသူတော်ကောင်းပုဂ္ဂိုလ်ပဲကံသုံးပါးမှာကိလေသာမရှိဖို့ဆိုတာကခုနသူတော်နဲ့သူကောင်းဆိုတာလို့ဉာဏ်လည်းရှိအောင်မှာမေတ္တာကရုဏာလည်းရှိအောင်မှာပေါ့နော်ဝိဇ္ဇာလည်းရှိမှာသရဏလည်းရှိမှာနှစ်ခုလုံးပေါ့သူတော်ဆိုတာကဝိဇ္ဇာရှိဖို့ပြောတာသူကောင်းဆိုတာကသရဏရှိဖို့ပြောတာဝိဇ္ဇာနဲ့သရဏနဲ့နှစ်ပါးလုံးစုံမှာပဲသူတော်ကောင်းဖြစ်တာနော်ဒါကတန်တပုဂ္ဂိုလ်ရဲ့တန်တဆိုတဲ့ပါဠိစကားလုံးကဓာတ်ရိုက်ထွက်တဲ့မြမအဓိပ္ပာယ်နဲ့အကြံဉာဏ်ပြောတာပါတန်တပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်လဲအတန္တပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်လဲဆိုတာကိုအဲ့ဒီဂါထာရဲ့အဖွင့်ဒီဂါထာလေးကဓမ္မပဒမှာလာတဲ့ဂါထာပါအဲ့ဒီဂါထာလေးရဲ့အဖွင့်မှာ၃ချက်စီကြားထားပါတယ် ဘယ်လိုပုဂ္ဂိုလ်ဟာတန်တာခေါ်တယ်လဲအဲ့ဒီတန်တာကိုဗျမလာရင်အတန်တာပုဂ္ဂိုလ်ရဲ့အကြီးချင်းသုံးချက်လည်းထောက်မှာပေါ့အတန်တာပုဂ္ဂိုလ်ရဲ့အကြီးချင်းလည်းသုံးချက်ပြထားတယ်အဲ့ဒီသုံးချက်ကြောင့်များလာနိုင်ရင်တန်တာပုဂ္ဂိုလ်ရဲ့အကြီးချင်းထွက်လာမယ်ဒါဆိုရင်တန်တာပုဂ္ဂိုလ်အတန်တာပုဂ္ဂိုလ်ရဲ့အကြီးချင်းဂုဏ်အင်္ဂါဘယ်နှချက်ဖြစ်သွားမလဲ
6
ချက်6ချက်ဖြစ်သွားမယ်အဲ့တော့ပထမဆုံးတန်တာပုဂ္ဂိုလ်ရဲ့အကြီးချင်းကပုဗ္ဗဗုဒ္ဓိတုကတာတိကာရပုဂ္ဂိုလ်ဟိုပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုရင်ပုဗ္ဗဗုဒ္ဓိတုကတာတိကာရပုဂ္ဂိုလ်ဥဒ္ဒနာကုသလမူလပုဂ္ဂိုလ်ဘာဝိတဘာဝနာပုဂ္ဂိုလ်ပါဠိလိုထည့်ထည့်ပြောနေလို့လည်းနားမရှိပါနဲ့ရှင်းပြမှာပါနော်စာထဲမှာကတော့အဲ့ဒီလိုခေါင်းစဉ်လေးလောက်ပဲကြားထားတာပေါ့လေအဲ့ဒါလေးကိုနည်းနည်းလေးချဲ့ထွင်ပြီးတော့သဘောပေါက်အောင်မှာပေါ့အကျယ်ချဲ့ထွင်လည်းရတာပဲပုဗ္ဗဗုဒ္ဓိတုကတာတိကာရဆိုတဲ့အင်္ဂါတစ်ချက်ကိုတည့်ရဟောဥဒ္ဒနာကုသလမူလကိုတည့်ရဟောလို့ရှိရင်6ချက်ဆိုတော့6ရက်တောင်ဟောလို့ရတယ်เนาะဒါပေမဲ့တည့်ရထဲနဲ့ပဲအပြတ်ဟောပါတော့မယ်ပုဗ္ဗဗုဒ္ဓိတုကတာတိကာရပုဂ္ဂိုလ်ရှင်ဖျားရှင်တွေရဲ့လက်ထက်မှာအဓိကာရကုသိုလ်ကောင်းမှုပြုထားမှုတဲ့ပုဂ္ဂိုလ်ဟာတန်တာပုဂ္ဂိုလ်ပဲအဓိကာရကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဟာဖျားနဲ့နီးတဲ့ပုဂ္ဂိုလ်ပဲဘုရားမမြတ်စွာဘုရားရှင်လက်ထက်နဲ့ကြည့်မယ်ဆိုတော့ကသဗ္ဗဘုရားရှင်လက်ထက်ကောဏဂုမြတ်စွာဘုရားရှင်လက်ထက်စတဲ့ရှင်ဘုရားရှင်တို့ရဲ့လက်ထက်မှာအဓိကာရကုသိုလ်ပြုခဲ့မှုတဲ့ပုဂ္ဂိုလ်ပေါ့အဓိကာရဆိုတာအဓိဆိုတာလွန်လွန်ကဲကဲကာရဆိုတာပြုတာတာမန်ပြုရပြုစဉ်ထက်လွန်လွန်ကဲကဲပြုထားတဲ့ကုသိုလ်ကိုအဓိကာရကုသိုလ်လို့ခေါ်ပါတယ်ပါဠိစာပေနဲ့နှိစက်တဲ့ပုဂ္ဂိုလ်ဆိုရင်တော့နားရှင်ပြီးသားပေါ့သိမ့်မနည်းဆက်တဲ့ပုဂ္ဂိုလ်တွေနဲ့ပြောမယ်ဆိုရင်ကကာမရိထာလေးထုတ်လိုက်ရင်အဓိကရာကုသိုလ်ပေါ့အဓိကရာဆိုတော့ကြားဘူးရမလားတော်တော်လေးကြားဘူးရတယ်နော်သူတို့ကအဓိကရာတွေပဲအဓိကရာကမှလည်းဝိသေတဲ့ထင်ရင်အထင်ကရာအထင်ကရာဆိုတော့ကြားဘူးသွားပါပြီနော်အဓိကရာကနေအဓိကရာအဓိကရာကနေမှအထင်ကရာအဆင့်ဆင့်စကလုံးကြောင်းလာတာပါပဲအဲ့တော့အထင်ကရာကုသိုလ်တွေရှိနေတဲ့ပုဂ္ဂိုလ်ဟာဖျားနဲ့နေဝေးပေမဲ့အဝေးနေမဟုတ်တဲ့ပုဂ္ဂိုလ်ပဲအချောင်ပြောတော့ဘုရားနဲ့နီးတဲ့ပုဂ္ဂိုလ်ပါပဲ။မြတ်စွာဘုရားရှင်ကမနေ့တစ်ချိန်ညနေတစ်ချိန်ဘယ်တတ္တဝါကိုချွတ်ရပါမလဲလို့သံဃာကြီးနဲ့ညံတော်ဆိုတဲ့ဆလောင်းကြီးနဲ့နှမ်းပြီးတော့ကြည်တာပေါ့။ကြည်လိုက်တဲ့အခါမှာရှင်ဘုရားရှင်တို့ရဲ့လက်ထက်မှာအထင်ကြီးအကုသို့ပြုခဲ့တဲ့ပုဂ္ဂိုလ်တွေပဲပေါ်လာတယ်။ပြုခဲ့တိုင်းတော့မပေါ်ဘူး။အထင်ကြီးအကုသတွေလည်းပြုခဲ့တယ်။လောလောဆယ်မှာလည်းအိန္ဒိယရင့်ကျက်နေပြီးညံနေထက်မြက်နေပြီးကြွချိန်တန်းနေပြီးအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေပဲပေါ်လာတာ။ဒါကြောင့်မို့လို့မြတ်စွာဘုရားနဲ့အနေဝေးဝေးမဲ့ဝေးနေမဟုတ်ဘူးလို့ပြောတာမြတ်စွာဘုရားရှင်နဲ့မိုင်မောင်းယူဇနာပေါင်းဘလောက်အဝေးကြီးမှပဲရှိနေနေထင်ကြရကုသိုလ်ရှိတယ်ဆိုရင်မြတ်စွာဘုရားရဲ့ဉာဏ်ထဲမှာပေါ်လာတာပဲအဲ့ဒါဆိုရင်ဘလောက်ဝေးဝေးဒီကုနဲ့ကြွသည်ရင်ဒီကုနဲ့ကြွပြီးတော့ကဲချွတ်မယ်ခြေချင်းပဲကြွသည်ရင်ခြေချင်းကြွပြီးတော့ကဲချွတ်မယ်အဲ့တော့ထင်ကြရကုသိုလ်ဆိုတာတာမန်ကုသိုလ်မဟုတ်ဘူးဆိုတော့တာမန်ကုသိုလ်ကပစ္စုပန်မှာကြည်ပွားအောင်ချမ်းသာအောင်တန်ဉာဏ်မှလည်းပဲနောင်ဘဝတန်ဉာဏ်ဒီမှလည်းထက်တန်းကြကြမြတ်မားလားလားဖြစ်အောင်ဆိုပြီးတော့ပစ္စုပန်ကောင်းကျိုးတမလွန်ကောင်းကျိုးလောကီကောင်းကျိုးချမ်းသာတွေကိုမျှော်လင့်တောင်းတပြီးတော့ပြုတဲ့ကုသိုလ်ဟာတာမန်ကုသိုလ်ပဲသူသူကိုယ်ကိုယ်လူတိုင်းပြုနေကြတဲ့ကုသိုလ်မျိုးပဲကုသိုလ်မပြုလုံးဝမပြုတဲ့သူတည်းဆိုင်တော့တော်တယ်လို့ပြောရမှာပေါ့နော်ဒါမှမဟုတ်ပစ္စုပန်ကုသိုလ်တွေပြုရင်တော့ပစ္စုပန်မှာကြည်ပွားတွေတက်မှာပဲဟဲ့ကုသိုလ်တွေပြုထားလို့ရှိရင်တော့နောင်ဘဝဒီမှာစင်တန်မြင့်မှာပဲဟဲ့ဆိုပြီးတော့အဲ့ဒီလိုလောကီကောင်းကျိုးချမ်းသာတွေကိုမျှော်လင့်တောင်းတပြီးတော့ပြုတဲ့ကုသိုလ်ဟာတာမန်ကုသိုလ်ပဲတာမန်လူတွေလည်းပြုနေကြတဲ့ကုသိုလ်မို့လို့တာမန်ကုသိုလ်ပဲအထင်ကြီးကုသိုလ်ဆိုတာကပစ္စုပန်ကြီးပွားဖို့လည်းမတောင်းတဘူးတမလွန်ချမ်းသာဖို့လည်းမမျှော်လင့်ဘူးဘာကုသိုလ်ကောင်းမှာပဲပြုပြူတောက်ရည်လေးတစ်ခွက်ပဲတောက်ရည်လေးတစ်ခွက်ပဲလူလူပေါ့ကက်ကက်ဆိုတာကဖះဆန်တော့ကက်ကက်ပြောမှာဘူးဒီတူချင်းချင်းတောက်ရည်ရေတစ်ခွက်တိုက်တယ်ဆိုတော့ရေလေးတစ်ခွက်ပဲတိုက်တိုက်ပေါ့နော်ရေလေးတစ်ခွက်ပဲလူလူပန်းလေးတစ်ပွင့်ပဲလူလူဣဒံမေပုညာနိဗ္ဗာန်တပစ္စယောဟောတုဒါကရှည်ရည်တဲ့ဆိုတော့လူရင်းကတော့နိဗ္ဗာန်ပစ္စယောဟောတုပေါ့နိဗ္ဗာန်ဒီကောင်းမှုကနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေတန်တရားဝိသေကလွတ်မြောက်ဖို့အတွက်ထောက်ပံ့ဖြစ်ပါစေလို့အဲ့ဒီလိုနိဗ္ဗာန်ကိုပဲဥတည်ပြီးတော့ပြုတဲ့ကုသိုလ်ဟာအထင်ကြီးကုသိုလ်ပဲဒါကြောင့်အပါဒဏိပါရီမထေမြတ်တည်းရဲ့အထုပတိတွေပါရီတရားတွေနာဘူးကြတာပဲဘယ်မထေကတော့ဖြင့်ပန်းလေးတစ်ဝန်းလှူပြီးတော့နိဗ္ဗာန်ရောက်သွားတယ်ဘယ်နှကဘာအပင်မလာဘူးဘယ်ပုဂ္ဂိုလ်ကတော့ဖြင့်တတိလေးတစ်လုံးလှူပြီးတော့အဲ့ကလေးဖြစ်တော့ကတတိလေးတစ်လုံးလှူပြီးတော့ဘယ်နှကဘာအပင်မလာဘူးအခုယဟန္တာကြီးဖြစ်သွားပြီဆိုတာမကြဘူးကြဘူးလားဒါမလို့တတိလေးတစ်လုံးလှူတဲ့ကောင်းမှုပန်းလေးတစ်ဝန်းလှူတဲ့ကောင်းမှုနဲ့နိဗ္ဗာန်ရောက်တာတော့မဟုတ်ဘူးနော်စခဲ့တဲ့ကုသိုလ်လေးဟုတာပြောတာ ပထမဆုံးစပြီးတော့အထင်ကရအထင်ကရဆက်တယ်မို့လို့ထင်ထင်ရှားရှားမှတ်မှတ်ရရပြုခဲ့တဲ့ကုသိုလ်လေးကိုသာပြောတာတတိလေးတလုံးပန်းလေးတဝင်းပြုအဲ့ဒီကနေစပြီးတော့ဒါနတက်ကလေးတွေပါသွားပြီးတော့နောက်လည်းပဲထက်ခါလူထက်ခါလူထက်ခါထက်ခါလူသီလတွေလည်းဆောက်ပြီးသမထဝိပဒနာဘာဝနာတွေလည်းပွားများဒါနသီလဘာဝနာကုသိုလ်တွေဘဝပေါင်းများစွာပြုလို့အားထုတ်ပြီးတော့မှနောက်ဆုံးယဟနာဖြစ်ကြတာနော်သတိလေးတချို့ကလည်းအဲ့ဒီဝိထုလေးတွေအကြမ်းင်းလေးဖတ်ပြီးတော့သတိလေးတလုံးလှူယုံပန်းလေးတဝန်းလှူယုံနဲ့နေမှရောက်တာပဲ။ကဲငါသတိတလုံးမကောက်ဘူးပန်းတဝန်းမကောက်ဘူးလှူပြီးတော်ပြီဆိုပြီးတော့ဘာကုရုမှမလုပ်တတ်တဲ့လူလည်းမရှိဘူးလား။ဒါသဘောမပေါက်တော့တော့သတိတလုံးပန်းတဝန်းလှူယုံလေးနဲ့မဟုတ်ဘူး။ဒါပထမဆုံးစလှူခဲ့တာကိုသာပြောတာ။ဒီဘဝအနေနဲ့ဆိုလည်းကိုယ်ဘဝလေးတွေကိုပြန်ကြည့်လိုက်ပေါ့လေ။လူမှန်တည်တတ်တဲ့ရွာစားပြီးတော့ဘယ်ကုသိုလ်လေးနဲ့ကိုယ်စပြုခဲ့တယ်လဲဆိုတာ။အမှန်ကြာကြာလေးတွေရှိမှာပေါ့နော်။တံပိုးကြီးကြမှာကြီးမယ်ခလေးဘွားတော်ကတူခဲ့တာလေးတွေဦးဇင်းတို့ခလေးတရားဝဲတွေဆန်တော့ပြောလေးရှိတယ်ဒီမှာလည်းလူကြီးတရားဝဲဆိုတော့မပြောတော့ဘူးနော်ဒါနာလို့ပြောလိုက်တာနဲ့ကိုငငယ်တုန်းကစလူခဲ့တဲ့ဟာလေးကပေါ်လာတာပဲဒီတဲ့စောတာလေးလည်းရှိချင်းရှိမှာပေါ့ဒါပေမဲ့စိတ်ထဲမှာအထင်ကြီးလေးဖြစ်နေတာအထင်ထင်ရှားရှားလေးဖြစ်နေတာအဲ့လိုဒါနာမျိုးလေးကိုပြောတာပါတတိတလုံးပန်းတဝန်းဆိုတာအဲ့တော့အထင်ကြီးကုသိုလ်ဆိုလို့သိမ်းမောင်းရာထောင်ချီပြီးတော့ငွေကြေးတို့ကြအများကြီးခံပြီးတော့လူရဲ့အလူမျိုးကိုမှအထင်ကြီးကုသိုလ်လို့ခေါ်တာမဟုတ်ဘူး။ကိုယ်စွမ်းနိုင်တဲ့လောက်ဆွမ်းလေးတဲ့ဇွန်းတယောက်မှလူနိဗ္ဗာန်ပစ္စည်းဟောတူနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေဆိုရင်အဲ့ဒီဇွန်းတဲ့ဇွန်းထွက်လိုက်တဲ့အလူဟာလည်းအထင်ကြီးကုသိုလ်ဖြစ်သွားတာပါပဲ။အဲ့ဒီလိုနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေဆိုတဲ့ဥတီချက်ချပြီးတော့လူခဲ့တဲ့ကုသိုလ်ကောင်းမှုတစ်ခုတည်းလေးမှမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်လုံးဝမရောက်ပါဘူး။အဲ့လိုပုဂ္ဂိုလ်မျိုးနိဗ္ဗာန်ကြအောင်လည်းမဆက်သက်ကဲချက်လို့ကိုမရဘူးနော်အဲ့ဒါရှင်ဘုရားရှင်တို့ရဲ့လက်ထက်မှာနိဗ္ဗာန်ကိုဥတည်ပြီးတော့ပြုတဲ့ကုသိုလ်တွေရှိခဲ့သလားမရှိခဲ့ဘူးလားဆိုတာကတော့ဥပ္ပေနိဝါဒမင်းကြီးနဲ့မရတော့မသိနိုင်တော့ဘူးပေါ့အဲ့ဒါဒီဘဝအနေနဲ့ပဲကြည့်လိုက်ပုဗ္ဗပုဒ္ဓိတို့ရှင်ဘုရားဆွေနဲ့မှာဘုရားဆရာလေးခဏဖြုတ်ထားလိုက်တော့မဖြုတ်လည်းရတာပေါ့လေဦးဇင်းတို့ဂေါရမတ်တက်ဆိုပြမနေ့ကဖះဆိုလို့ရှိရင်လေကိုယ်အနေနဲ့ဆိုတော့ရှေးဖះပဲမဟုတ်ဘူးလားဒီဘဝရဲ့ရှေးဖះပေါ့နော်အချို့လူတွေအိမ်မှာကိုယ်ကရမှာရှေးအောင်ဖះရှေးအောင်ဖះနေလေဟဲ့လားရှေးအောင်ဖះဆိုလေဟောင်းလေးတလုံးဆွလိုက်ရှေးဖះပေါ့ဟောင်းနာကလည်းမကောင်းပါဘူးနော်အဲ့ဒါရှေးဖះလေးရှေးဖះလေးတကူကြည့်တယ်ဆိုပြီးတော့ကိုယ်ခွက်ချတယ်လို့မျိုးပေါ့လွန်ခဲ့တဲ့ရက်တွေလွန်ခဲ့တဲ့လာတွေလွန်ခဲ့တဲ့နှစ်တွေဆိုတော့လေဒီနေ့အနေနဲ့ကြည့်မစင်ရှေးပဲပေါ့အဲ့ဒီရှင်းနေတွေရှင်းလာတွေရှင်းနှစ်တွေတုန်းကရှင်းအသက်အရွယ်ပိုင်းခြားတွေတုန်းကနိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်ကောင်းမှုပြုခဲ့ဘူးတဲ့ဆိုရင်ဘုရားနဲ့နှီးတဲ့ပုဂ္ဂိုလ်ဖြစ်သွားပြီပေါ့အရင်နေ့တွေကနိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်တွေမပြုခဲ့ဘူးလားပြုခဲ့ဘူးတယ်အခုတရားဆိုတာကနမူနာကောင်းစရာတစ်ခုသိလိုက်တဲ့ဆိုရင်ကိုယ့်ဘဝကိုမိမောင်းထုတ်ပြီးပြန်ကြည့်ရမှာငါရောဘယ်လိုလဲငါဘယ်လိုလဲဆိုတာပြန်ကြည့်ရမှာနော်အခုနိဗ္ဗာန်ကိုဥတည်တဲ့အထင်ကြီးကုသိုလ်မျိုးရှိရင်ဘုရားနဲ့နီးတယ်လို့ဆိုတဲ့နဲ့ငါနိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်များရှိရဲ့လားပြန်ဆက်လိုက်ရတယ်မရှိသေးဘူးဆိုရင်ခုချက်ချင်းထားလို့ရမယ်ပေါ့အခုတရားဟောတယ်တရားနာတယ်ဆိုတာလည်းကုသိုလ်ပဲလေလူတွေထင်ကြတာကပစ္စည်းဝတ္ထုထူလိုက်မှဒါနကုသိုလ်လို့အာရပါရစိတ်ထဲမှာထင်တာအခုတရားဟောတယ်ဆိုလည်းဒါနကုသိုလ်ပဲတရားနာတယ်ဆိုတာဘာကုသိုလ်လဲဓမ္မတော်နာဆိုတာဒါနသီလဘာဝနာတွေဘယ်ထဲထည့်မလို့ဘာဝနာရဲ့ထည့်ရမှာဓမ္မတော်နာတရားနာတဲ့ကုသိုလ်ဆိုတာဘာဝနာကုသိုလ်ပဲတရားတော်လေးတွေဆင်ခြင်နေတယ်ဟောတဲ့သကလုံးလေးရဲ့နောက်ကိုညံလေးကလိုက်ပြီးတော့တတိလေးကလိုက်ပြီးတော့နှလုံးသွင်းနေတယ်ဆင်ခြင်နေတယ်တရားနာနေစေခိုက်တယ်မှာဘာဝနာဆိုတာနောက်ပိုင်းအင်္ဂါတစ်ချက်မှလည်းပါမှာပါခုကလေးကကြည့်ပြောမယ်ဆိုရင်ဘာဝနာဆိုတာပွားတယ်ပွားတယ်လို့ခေါ်တာဘာပွားတာလဲဆိုရင်ဓာတ်ကောင်းဓာတ်မြတ်လေးတွေပွားတာကိုပဲဘာဝနာလို့ခေါ်တာလေအဲ့တော့ခုတရားနာနေစေခိုက်မှာသရာတက်ကလေးလည်းမပွားဘူးလားပွားတယ်ဝိရိယဓာတ်တွေလည
်း
ပွားတယ်တတိဓာတ်တွေလည
်း
ပွားတယ်သမာဓိဓာတ်တွေလည
်း
ပွားတယ်ပညာဓာတ်တွေလည
်း
ပွားတယ်သရဝိရိယတတိသမာဓိပညာအဓိကပေါ့လေကျန်တဲ့သူတော်ကောင်းဓာတ်တွေပီတိတို့ပတ္တရီတို့အများကြီးလည်းရှိပါတယ်အဲ့တော့သရဝိရိယတတိသမာဓိပညာလို့ခေါ်တဲ့သူတော်ကောင်းဓာတ်တွေသူတော်ကောင်းဓာတ်ကောင်းခန့်ဓာတ်တွေပွားများအောင်လုပ်နေတာကိုပဲဘာဝနာလို့ခေါ်တာခုတရားနာနေတဲ့အချိန်မှာအဲ့ဒီဓာတ်ကောင်းဓာတ်တွေတူပါတဲ့အတွက်တရားနာတဲ့ကုသိုလ်ဟာလည်းဘာဝနာကုသိုလ်ပဲပေါ့ဒီကနေ့တရားဟောရတဲ့ကုသိုလ်ဒီနေ့တရားနာရတဲ့ကုသိုလ်ဟာနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေလို့စိတ်ညွှန်လိုက်တဲ့ဆိုရင်ကိုပဲအထင်ကြီးကုသိုလ်ရှိသွားပြီအခုပြောနေတဲ့မှာကိုပဲမညွှန်လိုက်ကြဘူးလားတကယ်ရောညွှန်ရလား ဲ့ဒါဘာကုတို့ပဲတည်တူနိဗ္ဗာန်ဆိုတာလူကျင်တယ်လားမလူကျင်တယ်လားဘယ်လိုလဲဘာမှမရှိတော့လဲပြင်းကြိုင်ဘာညာဘာမှကိုစဉ်းစားမနေနဲ့ပညာရှိသူတော်ကောင်းတွေကဖះအစရှိတဲ့ပညာရှိသူတော်ကောင်းတွေဟာနိဗ္ဗာန်ဟာအကောင်းဆုံးချမ်းသာပဲနိဗ္ဗာန်ကလွယ်လို့စိတ်မနဲ့ချမ်းသာဆိုတာမရှိဘူးလို့ဟောထားတယ်ကိုကိုတိုင်းရဲ့ဘဝမှာကျုံတွေ့ရတဲ့ခန္ဓာရဲ့ဒုက္ခဘဝရဲ့ဒုက္ခတွေနဲ့နှိုင်းရှင်ပြီးတော့လေဒီဒုက္ခမျိုးမရှိတဲ့နေဟာနိဗ္ဗာန်ပဲလို့သဘောပေါက်တယ်ဆိုရင်နိဗ္ဗာန်ကိုမှန်းမှုမဖြစ်ပါဘူးဘာမှမသိလည်းပဲနိဗ္ဗာန်ရဲ့အမြင့်ဆုံးကိုပဲဥတည်ပြီးတော့ပြုတဲ့ကုသိုလ်ဟာအကောင်းဆုံးလို့သဘောပေါက်တယ်ဆိုရင်ကိုကပဲဘာအလုပ်ပဲလုပ်လို့အကောင်းဆုံးရလဒ်ကိုပဲလိုချင်တယ်ဆိုရင်မြတ်စွာဘုရားကနိဗ္ဗာန်ကိုဥတည်ပါလို့ခေါ်တာတော့ကိုကနိဗ္ဗာန်ကိုဥတည်ထားလိုက်ပေါ့နောက်တဖြည်းဖြည်းတဖြည်းဖြည်းနဲ့နိဗ္ဗာန်ကိုနိဗ္ဗာန်ဆိုတာဘယ်လိုလဲနိဗ္ဗာန်ဆိုတာလိုချင်စရာကောင်းမှာလားဆိုတာတဖြည်းဖြည်းချင်းသဘောပေါက်လာလိမ့်မယ်လက်မှတ်ဆက်တယ်လို့ပဲပေါ့နော်ဒါခဏခဏလက်ဌာနနဲ့ပတ်သက်လို့ပြောပြီးသားပါအဲ့တော့ထင်ကြရကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကဘုရားနဲ့နေတဲ့ပုဂ္ဂိုလ်လို့ပဲမှတ်လိုက်ပေါ့အထင်ကြီးကုသိုလ်ဆိုတယ်ပါရမီကုသိုလ်ပါပဲထင်ကြီးကုသိုလ်ဆိုတယ်ပါရမီကုသိုလ်ဆိုတယ်အတူတူပဲနော်ပါရမီကုသိုလ်ပါရမီရဲ့အဓိပ္ပာယ်တော့ရှင်းမကြတော့ဘူးအချိန်ကငဲ့ပြီးတော့အဲ့တော့ပါရမီဖြည့်နေရင်ဘုရားနဲ့နှီးမယ်လို့သူတို့ပြောရမှာပေါ့ခလေးတရားဘက်တိုင်းနဲ့သံဃာတိုင်းဆိုမှဆိုအဲ့လိုတိုင်းဆိုရမှာနော်ကဲတစ်ခေါက်ဆိုသုံးခေါက်ဒီတစ်ခုတော့တိုင်လိုက်မှာပေါ့လေသုံးခေါက်ဆိုကြည့်ပါရမီဖြည့်ရင
်
ဘုရားနဲ့နှီးမယ
်
သုံးခေါက်ဆိုလိုက်ဒီနေရာမှာအသေးစိတ်ခွဲခြားစိတ်ချပြီးတော့ပြောမယ်ဆိုရင်တော့အများကြီးပေါ့တချို့ကလည်းပဲဒီဘဝဒီခန္ဓာနဲ့ကျွတ်တဲ့ဝင်နေတဲ့ဆိုရင်ပါရမီဖြည့်စရာမလိုဘူးဒီလိုလည်းမပြောကြဘူးလား
ပြောကြပါတယ်ဗျ
ာပါရမီဖြည့်စရာလိုလားမလိုဘူးလား
လိုပါတယ်ဗျာ
ခုနပါရမီဖြည့်မှဘုရားနဲ့နေမယ်ဆိုတော့လိုတယ်ပြောတာပေါ့နော်အဲ့တော့ပါရမီဖြည့်ဖို့လိုတယ်မလိုဘူးဆိုတာကတော့မဖြည့်မဖြည့်ပါရမီဆိုတဲ့ခေါင်းစဉ်နဲ့သံဃာတဘုတ်ရေးထားပြီးတာအဲ့ဒီမှာပဲဖတ်တော့နောက်ထပ်မဲ့သာဥသိမ်မှာတော့ပါပါလိမ့်မယ်အဲဆောင်ပါလိမ့်နော်အဲ့ဒါနောက်ဒုတိယမြောက်အင်္ဂါရက်ကဥဒ္ဒနာကုသလမူလပုဂ္ဂိုလ်ပုဂ္ဂိုလ်နဲ့ပြောတော့ဥဒ္ဒနာကုသလမူလပုဂ္ဂိုလ်ပေါ့ကုသိုလ်ရည်ဆောင်ခြင်းအားကောင်းတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာတန်တပုဗ္ဗိုလ်ပဲဖျားနေနေတဲ့ပုဂ္ဂိုလ်ပဲကုသိုလ်ရည်ဆောင်ခြင်းဆိုတာကဘာတွေတော့ကုဒီမှာကံမြင့်မှာတရားပွဲပေါင်း၄၀၀ကျော်နေပြီပါလား
ကြော
ပါဗျာကြောပြီလားကြော
ပြီ
ဗျာကြောပြီဆိုပြောကုသိုလ်ရည်သားမြေကဘာတွေတော့
ဒါနသီလဘာဝနာပ
ါကုသိုလ်ရည်သားမြေလीကဲနည်းနည်းလေးအစားဖောက်ပေးမယ်ရည်သားမြေဆိုတော့ဟေတုပေါ့ကုသိုလ်ရည်သားမြေ၃ပါးဆိုတာကုသိုလ်ဟိတ်၃ပါးလी
အလောဘအာတောဒအာဘောဟာ
ကဲအစားဖောက်လိုက်တော့ပြောနိုင်တာပဲနော်ကုသိုလ်ရည်သားမြေ၃ပါးဆိုတာကုသိုလ်ဟိတ်၃ပါးကုဟိတ်ဆိုတာကဟေတုပစ္စယောသတိတိုင်းယူနေတာနော်ဥဒ္ဒနဟေတုပစ္စယောပေါ့ပေါ့လေးမတွေ့လိုက်နဲ့ဟေတုပစ္စယောပြီးတဲ့ကတည်းကတော့ဟေတုပစ္စယောပဲရှင်ဖြတ်တစ်တလုံးဟောပါဖျားဆိုတစ်တလုံးဟောလို့ရတယ်နော
်
ဟေတုပစ္စယောဆိုတဲ့ခေါင်းစဉ်လေးနဲ့ကိုတစ်တလုံးဟောလို့မကုန်ဘူးအဲ့ဒါဟေတုဆိုတာအကြောင်းတရားဟေတုကိုဟိတ်လို့တော့ဒီရူပကိုယုတ်လို့ပါတာပြန်တယ်လို့ပါဠိတဲ့ဝေါ်ဟာရတော့ပြန်ထားတာပေါ့နော်ဟိတ်ဆိုတော့ဟိတ်လို့နှမ်းခေါ်တယ်လို့ထင်နေဦးမယ်နော်ဟိတ်ဟိတ်နဲ့ဆိုပြီးတော့အဲ့ဒါဟိတ်ဆိုတာဟေတုဟေတုဆိုတာအကြောင်းပဲအကြောင်းကိုဥပမာပြလိုက်တော့ရည်ဆောင်မြစ်ပဲဟေတုအကြောင်းဆိုတာကကုသိုလ်ဖြစ်ခြင်းအကြောင်းအကုသိုလ်ဖြစ်ခြင်းအကြောင်းနှစ်မျိုးရှိတာပေါ့အဲ့ဒီမှာကုသိုလ်ဖြစ်ခြင်းအကြောင်းကြတော့ကုသိုလ်ဟိတ်ကုသိုလ်ရည်ဆောင်မြစ်အကုသိုလ်ဖြစ်ခြင်းအကြောင်းကြတော့အကုသိုလ်ဟိတ်အကုသိုလ်ရည်ဆောင်မြစ်အကုသိုလ်ရည်ဆောင်မြစ်ကလောဘဒေါသမောဟအကုသိုလ်ရည်ဆောင်မြစ်ကကုသိုလ်ရည်ဆောင်မြစ်ကအလောဘအာဒေါသအမောဟအဲ့တော့အလောဘအာဒေါသအမောဟလို့ခေါ်တဲ့ဓာတ်ခံကောင်း၃မျိုးကိုကုသိုလ်ရည်တော်မြင့်လို့ခေါ်တာအဲ့ဒီကုသိုလ်ရည်တော်မြင့်၃မျိုးလွယ်တကူပြောရင်ဓာတ်ခံကောင်း၃မျိုးရှိတဲ့ပုဂ္ဂိုလ်ဟာဘုရားနဲ့နေတဲ့ပုဂ္ဂိုလ်ပဲအလောဘအာဒေါသအမောဟရဲ့အဓိပ္ပာယ်ကတော့သိပိတာပဲမလားသိပိတာဆိုတော့ရှင်းစရာမလိုတော့ဘူးနော်အလောဘဆိုတာကလိုချင်တာလို့ဘာသာကြောင့်အလောဘဆိုတော့အဆိုတာကနူးရူနန်းနူးနဲ့အိဗေတူတော့မလိုချင်တာပေါ့အခုတရားနာပိဋကတ်များကတနေ့တနေ့စည်းဝါးတွေမချဘူးလား
ချပါတယ်ခင်ဗျာ
လိုချင်စိတ်နဲ့ချတာလားမလိုချင်တဲ့စိတ်နဲ့ချတာလား
လိုချင်စိတ်နဲ့ချ
တာဩော်ဒါဖြင့်အလောဘတက်မရှိဘူးပေါ့အဲ့တော့အလောဘမလိုချင်ဘူးဆိုလို့ရှိရင်တော့ကြာစ ီးပါးတွေမချားမဲ့သဘောဖြစ်နေဦးမယ်နော်ယဟနာရှင်နဲ့ကြီးတွေဆွမ်းခံထွက်တော့လဲဆွမ်းမလို့ခြင်းမူလား
လ
ို့ခြင်းပါလို့ခြင်းတော့ဆွမ်းလို့ခြင်းနဲ့ဆွမ်းခံထွက်တာဒါပေမဲ့လောဘနဲ့လိုချင်တာဟုတ်ရဲ့လား
ဟုတ်ပါဘူး
ဒီဆွမ်းပေါ်မှာတာယာနှစ်သက်တက်မတက်စိတ်နဲ့လိုချင်တာမဟုတ်ဘူးခန္ဓာဝင်မဆောင်မဖြစ်လို့ခန္ဓာကြီးမကျိုးမဖြစ်လို့ဟိုလှဲဦးကြီးလှဲဝင်ဦးကြီးခြောက်နေတဲ့ခါကျတော့စီးဒီပါတယ်ထည့်ပြီးတော့ဟိုလှဲစားဆိုတာကြီးရတယ်မှလားအဲ့ဒီလိုမျိုးပေါ့လဲဦးကြီးလဲစားကျူးတဲ့သဘောမျိုးနဲ့တနည်းပြတော့အနာကိုဆေးထည့်ပြီးတဲ့သဘောမျိုးအနာဆေးထည့်တဲ့သဘောမျိုးနဲ့ကျွေးတာမစားလို့ရှိရင်ခန္ဓာလောင်ပြီးတော့အသက်ဆုံးရှုံးတော့မှဆိုးလို့မကျူးမဖြစ်လို့ကျွေးရတာအဲ့ဒါယဟနာရှင်မကြီးနဲ့ဆွမ်းခံထက်တဲ့ဆိုရင်ဆွမ်းလူခြင်းနဲ့မာယာတဲ့စိတ်နဲ့လူခြင်းတာလားမရှိမဖြစ်လို့လူခြင်းတာလားမရှိမဖြစ်လို့လူခြင်းတာသူတရားနာပြတဲ့မြတ်ကနေစဉ်စီဝါဆန်နေကြတာကလူตายရင်လို့ရှားနေတာလားမရှိမဖြစ်လို့ရှားနေတာလားသူရှင်မตายရတော့ဘူးပေါ့အဲ့ဒါตายရင်နဲ့စိတ်ခံစားခြင်းနဲ့စိတ်ตายရနှစ်သက်တက်မတဲ့စိတ်လောဘနဲ့ရှားရင်တော့ตายရနှစ်သက်တက်မတဲ့စိတ်နဲ့ရှားရင်တော့လောဘပေါ့မရှိမဖြစ်လို့ရှားတာဆိုရင်တော့အာလောဘဒီခန္ဓာကြီးမရှိလို့ဒီခန္ဓာကြီးရှိနေတော့လည်းသာဝဏေကျမ်းမကြီးဖြည်းဖြည်းမပြိပဲနေလို့ရပါမလားမရပါဘူ
း
မရဘူးအဲ့တော့မရှာမဖြစ်လို့ဒီခန္ဓာကြီးကျွေးဖို့အတွက်မရှာမဖြစ်လို့ရှားရတယ်မိဘတွေရှိတော့မိဘကျေးဇူးဆက်ဖို့အတွက်ရှားရတယ်သားရီသမီးတွေရှိတော့သားသမီးကိုပြုစုထောက်ပံ့ဖို့ရှားရတယ်စည်ရင်နောင်ပါတဲ့ပုဂ္ဂိုလ်တွေအတွက်အကျိုးဆောင်ဖို့ပရဟိတအလုပ်တွေလုပ်ဖို့အတွက်ရှားရတယ်တန်ရာလွတ်မြောက်ရလင်းမကြောင့်အလုပ်ကိုလုံနေတဲ့ကိုယ့်ရဲ့တန်မြတ်လွတ်မြောက်ရဲ့လွတ်မြောက်ချမ်းကိုလည်းနိလန်ညွှန်ပြပေးနေတဲ့သာသနာတော်ကြီးကိုချီးမြှောက်ဖို့ပူဇော်ဖို့အတွက်ရှားရတယ်။မရှားမဖြစ်လို့ရှားရတဲ့ဆိုရင်အလောဘလူကျင်လို့ရှားတာဆိုရင
်
လောဘမရှားမဖြစ်လို့ရှားရတာဆိုရင
်
အလောဘဒါလောအလောဘအာထောအမောဟကတော့အသေးစိတ်ကိုရှားအောင်ပြီးတော့ရှင်းပြနိုင်မယ်ဆိုရင်အစီအစီလေးအထူးကြားစွာနဲ့ကိုတရားတစ်ပုဒ်ဖြစ်မှာပေါ့နော်အဲ့ဒါဒီနေ့အကျဉ်းချင်းလေးပဲမှတ်ပေါ့လေခုနဟာလေးလည်းတစ်ချက်မှတ်ခဲ့ပေါ့နော်စီးပွားရှာတဲ့နေရာမှာလောဘအာလောဘဆိုတဲ့စကလုံးလေးခဏဖယ်ထားပြီးတော့တခြားနားလည်လို့တဲ့စကလုံးနဲ့ဖလှယ်ပြီးတော့ပြောရမယ်ဆိုရင်တဒါနဲ့ရှားတာရယ်တဏှာနဲ့ရှားတာရယ်လို့နှစ်မျိုးရှိတာပေါ့ကာမဂုဏ်ချမ်းသာတွေခံစားဖို့ဆိုတဲ့ရွေချင်းနဲ့ရှားတယ်ဆိုရင်တဏှာနဲ့ရှားတာတဏှာနဲ့လောဘတရားကိုကတော့ပြတူပါပဲเนาะ။ကာယံလေးကြံအောင်တရားရဲ့တဏှာရဲ့။အဲ့တော့ခံစားဖို့အတွက်မဟုတ်ဘဲနဲ့ခန္ဓာကိုယ်မကျွေးမဖြစ်လို့ရှားရတာကတော့အခြေခံပေါ့လေထည့်ပြောကြတာမလို့တော့ပါဘူး။အဲ့တော့မိဘတွေကျေးဇူးလုပ်ကျွေးဖို့ဆရာသမားတွေကျေးဇူးဆက်ဖို့သာသနာတော်ကိုချီးမြှောက်ပူဇော်ဖို့အများကျေးဇူးလုပ်ငန်းတွေလုပ်ဖို့ကုသိုလ်ပါရမီတွေဖြည့်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရှားတယ်ဆိုရင်တရားနဲ့ရှားတာ။ဒီနေ့လိုဒီနေ့လိုကြီးကျယ်ခမ်းနားတဲ့တရားပွဲမျိုးကြီးကျင်းပဖို့ပတ်သက်မရှိဘဲနဲ့လုံးဖြစ်ပါမလ
ား
မဖြစ်ဘူးအဲ့တော့တရားပွဲကြီးကြီးကျင်းပနိုင်ဖို့ရှားတယ်ဆိုရင်တဏှာနဲ့ရှားတာလားတရားနဲ့ရှားတာလား တရားနဲ့ရှားတာတရားနဲ့ရှားတာဆိုရင်တော့အာလောဘလို့ခေါ်တဲ့ကုသိုလ်ရည်တော်မြင်အာကောင်းသွားတာပေါ့အဲ့ဒီလိုမြတ်စွာဘုရားရှင်ရဲ့တရားတွေကလေတရားသဘောတကယ်သိလို့ရှိရင်စီဝါရှားတာကူကပြောစရာကြီးနော
်
တချို့ကဗုဒ္ဓဘာသာဟာလောကီကြီးပွားရေးကိုနှောက်ရှက်ဖြစ်တယ်ပါတယ်နဲ့ပြောကြတယ်ဘယ်ဖြစ်ပါမလဲခုလိုအာလောဘရဲ့သဘောသာတကယ်ပြီးလို့ရှိရင်စီဝါလည်းမချဖြစ်ဘူးလား
ချ
ဖြစ်ပါဘူးချဖြစ်တယ်သက်ဆံမချအောင်လို့မြတ်စွာဘုရားမဟောထားဘူးစီဝါတဲ့ကြောင့်တရားတွေတောင်မှထင်ရှားဟောထားသေးတာပဲအဲ့တော့အာလောဘအာထောတာအာမောဟမြန်မာလူဒီနေ့အနေနဲ့မှတ်မယ်ဆိုရင်တော့ပို့တော့ကလည်းတခြားနည်းတွေနဲ့အဓိပ္ပာယ်တွေမြန်မာလူဖြားစကားလုံးတွေနဲ့ပြောခဲ့ဦးတယ်ဒီနေ့ပြောမယ်ဆိုရင်တော့စွန့်လွတ်တဲ့ဓာတ်ခံခွန့်လွတ်တဲ့ဓာတ်ခံတွန်းလွတ်တဲ့ဓာတ်ခံလွတ်သုံးလွတ်ဓာတ်ခံပေါ့နော
်
အဲ့ဒါကိုပဲကုသိုလ်ရည်တော်မြင့်သုံးပါလို့ခေါ်တာအာလောဘဆိုတာကမလိုချင်တာလို့ပြောလိုက်လို့ရှိရင်မလိုချင်မှုဆိုတဲ့စကားနဲ့အဓိပ္ပာယ်ကအများကြီးရှိတယ်မလိုချင်တိုင်းလည်းအာလောဘမဟုတ်ဘူးနော်ကိုမုံတဲ့လူပြောက်ကကို့မုံလာကြည့်မလိုချင်ပါဘူးစားချင်ပါဘူးဒီကြောင့်မပြောဘူးလားအဲ့ဒါကြတော့အာလောဘလားဒေါသလားဒေါသကိုမုံနေတဲ့ပုဂ္ဂိုလ်လာကြည့်တော့ရန်စားတဲ့တောင်ဖြစ်ပြီးတော့မျက်စောင်းတောင်ထိုးကြည့်ရင်ကြည့်အောင်ပါစကားမှမှတဲ့တောင်ပြန်ပြောချင်းပြောအောင်ပါနော်အဲ့တော့မလိုချင်တိုင်းလေအလုံးကတော့မဟုတ်ဘူးမလိုချင်မှုဆိုတဲ့မြန်မာစကားလုံးရဲ့အဓိပ္ပာယ်သူ့နေရာနဲ့သူအများကြီးရှိတယ်နော်လူရင်းကတော့မလိုချင်မှုဆိုတဲ့ဘက်ကိုစွန့်လွတ်ခြင်းနဲ့ဓာတ်ခံလေးစွန့်လွတ်ရဲတဲ့ဓာတ်ခံလေးကိုအလောဘလို့ခေါ်တာ မရသေးတဲ့ဟာကိုလည်းပဲမရသင့်ဘူးလို့ထင်ရင်ရဖို့မလိုအပ်ဘူးလို့ထင်ရင်စွန့်လွတ်ရရတယ်ဒါအလိုပါပဲရပြီးသားကိုလည်းပဲစွန့်လွတ်ဖို့အချိန်လေးကြုံလာလို့ရှိရင်ရဲရဲဝံ့ဝံ့စွန့်လွတ်ရရတယ်မရသေးတာကိုလည်းအချိန်လေးပေါ်မူတည်ပြီးတော့စွန့်လွတ်ရရတယ်ရပြီးသားကိုလည်းအချိန်လေးပေါ်မူတည်ပြီးတော့စွန့်လွတ်ရရတယ်အဲ့လိုပြောလို့အလိုပါသမားဟာရပြီးသားတွေအကုန်လုံးလွတ်ပြရမလို့ဆိုလိုတာမဟုတ်ဘူးနော်အချိန်လေးကြုံလာတဲ့အခါမှာစွန့်လွတ်ဖို့အချိန်လေးကြုံလာတဲ့အခါမှာစွန့်လွတ်ဖို့အဆင်သင့်ဖြစ်နေရမှာအဲ့ဒါကိုအလိုပါဓာတ်လို့ခေါ်တာချက်ထင်ပြီးတော့သဘောပေါက်ပေါ့နော်ခွင့်လွတ်တဲ့ဓာတ်ခံဆိုတာအာဒေါသဒေါသကြီးတဲ့ပုဂ္ဂိုလ်ကြတော့အသေးမွှားလိုက်တော့မှခွင့်မလွတ်နိုင်ဘူးအာဒေါသဓာတ်ခံအားကောင်းတဲ့ပုဂ္ဂိုလ်ကြတော့ပုဂ္ဂိုလ်ကြီးကြီးမားမားထိပါစောကားလာရင်တော့မှခွင့်လွတ်နိုင်တယ်အမောဟဆိုတာကဘာလွတ်တာလဲတော့အခုပဲပြောခဲ့တယ်လေတွန်းလွတ်တာတွန်းလွတ်တဲ့ဆရာကဘာတွေတွန်းလွတ်တဲ့ဆင်တော့မကောင်းတဲ့ဓာတ်တွေကိုတွန်းလွတ်တာပေါ့လောဘတွေကိုလည်းတွန်းလွတ်တယ်ဒေါသတွေလည်းတွန်းလွတ်တယ်မောဟတွေလည်းတွန်းလွတ်တယ်မာနတွေလည်းတွန်းလွတ်တယ်အိတ်တာမစ္စရိယာတွေလည်းတွန်းလွတ်တယ်အဓိကအဖြစ်တော့မောဟကိုတွန်းလွတ်တာမတိမိုင်မဲမှုတွေကိုတွန်းလွတ်တာဒိဋ္ဌိလို့ခေါ်တဲ့အယူမှားမှုကိုယ်ထင်ကျင်တယ်လို့ထင်မှုကိုယ့်အထင်ကိုပဲအဟုတ်လို့ထင်နေမှုတွေကိုတွန်းလွတ်တာအဲ့ဒါကိုအမောဟဓာတ်လို့ခေါ်တာအခုလိုတရားနာတယ်ဆိုလို့ရှိရင်ဒါအမောဟဓာတ်တွေအားကောင်းလာတာပေါ့ကိုသိထားတဲ့အမှားယူနေတန်တရားကြီးကျင်းပြောက်ပြီးတော့အမှန်တွေသိသွားတယ်အမှန်ကိုလက်ခံသွားတယ်ဆိုရင်အမှားသိတွေကိုတွန်းလွှတ်လိုက်တာပဲအဲ့ဒီလိုအမှားသိတွေကိုတွန်းလွှတ်တာကိုပဲအမောဟဓာတ်ခံလို့ခေါ်တာဒါနာပြီးတော့သိတဲ့အသိနဲ့အမှားသိကိုတွန်းလွှတ်တာပေါ့အချိန်လေးချိန်ကအားလျော်စွာသူ့နေရာနဲ့သူဆင်ញံနှလုံးသွင်းပြီးတော့စိန်တာမြတ်ပညာစိန်တာမြတ်ဉာဏ်နဲ့လည်းပဲအတွေ့မှအကြံမာတွေကိုအတိမာတွေကိုတွန်းလှော်ရတယ်။ဘာဝနာမြတ်ရှုမှတ်ပွားများမှုနဲ့လည်းပဲအတိမာတွေကိုတွန်းလှော်ရတယ်။အဲ့လိုအတိမာအတွေ့မှအထင်မှအယူမှတွေကိုတွန်းလှော်တာကိုအာမောဟဓာတ်ခံ။အဲ့ဒီဓာတ်ခံသူမျိုးအားကောင်းတယ်လို့ရှိရင်ဘုရားနဲ့နီးပြီပေါ့။ဒါကြောင့်ဆိုလိုက်ပါဓာတ်ခံကောင်းရင်
ဓ
ာတ်ခံကောင်းရင်ဘုရားနဲ့နီးမယ်။ဘုရားနဲ့
နီးမယ်ဓာတ်ခံကောင်းရင်သက္ခာကောင်းရင်ဘုရားနဲ့နီးမယ်သက္ခာကောင်းရင်ဘုရားနဲ့နီးမယ
်တတိယတစ်ချက်ကဘာဝိတ္တဘာဝနာပုဂ္ဂိုလ်ဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ဟာလေဘုရားနဲ့နီးတဲ့ပုဂ္ဂိုလ်ပဲခုနပြောခဲ့ပြီးဘာဝနာဆိုတာဘာလုပ်တာတဲ့တော
့ပွားများလား
ပွားတာဘာ ਈ ပွားတာတော့
ဓာတ်ကောင်းတွေကိုပွားတာပ
ါဓာတ်ကောင်းဓာတ်မြတ်တွေပွားတာကိုဘာဝနာလို့ခေါ်တယ်ဓာတ်ကောင်းဓာတ်မြတ်တွေတိုးပွားလာအောင်လုပ်တာကိုပဲဘာဝနာလို့ခေါ်ပါတယ်သမထပွားလို့ရှင်ကောင်းဆောင်အနေနဲ့သမာဓိလို့ခေါ်တဲ့ဓာတ်ကောင်းဓာတ်မြတ်တွေပွားလာတာပေါ့သမာဓိနဲ့မကောက်ဘူးတတိတို့ဝရိယတို့လည်းပါတာပဲနော်ဝိပဿနာဘာဝနာကိုပွားလို့ရှိရင်ကောင်းဆောင်အနေနဲ့ပညာဆိုတဲ့ဓာတ်ကောင်းဓာတ်မြတ်တွေတိုးပွားလာတယ်တတိတို့သမာဓိတို့ဝရိယတို့လည်းတွဲပြီးတော့ပါတာပါပဲအဲ့ဒီလိုဓာတ်ကောင်းတဲ့မြတ်တွေတူပေါင်းအောင်လုပ်နေတဲ့ပုဂ္ဂိုလ်ဟာဖះနဲ့နေတဲ့ပုဂ္ဂိုလ်ပဲဒါကတော့အထူးကလေးချဲ့နေကြမလို့ဘူးပေါ့နော်ချဲ့မယ်ဆိုလည်းတရားဆိုတာကတော့သူ့နေနေချဲ့လေရတာပေါ့အဲ့တော့ဘာဝနာပွားများတဲ့ပုဂ္ဂိုလ်ဟာဖះနဲ့နေတယ်ဆိုတော့သမထဘာဝနာဝိပဿနာဘာဝနာဘာဝနာနှစ်မျိုးလုံးပွားများရမှာပဲပွားများပုံပွားများနည်းတွေကလည်းဒီကံမြင့်မှာတခြားဆရာတော်ဖះများလည်းဟောကြတယ်ဥသေတို့ကလည်းဟောခဲ့ပြီတယ်မဟုတ်လားဟောခဲ့ပြီဆိုတော့ဟောစရာမလိုတော့ဘူးနော်ထင်ကလည်းသိတော့မှာကိုအဲ့ဒါသမထဘာဝနာနေနဲ့အောက်ထစ်ဆုံးဗုဒ္ဓနုဒတိမေတ္တာဒီနှစ်ခုတော့အနည်းဆုံးပွားများတဲ့နေဘယ်ချိန်မှာပွားမှာလဲဆိုရင်အချိန်မရွေနေရာမရွေပွားများရမယ်ဖျားရှိမှထိုင်မှာဂုဏ်တော်ပွားမှာမဟုတ်ဘူးနော်သွားရင်လာရင်နေရင်ထိုင်ရင်လုံရင်ကရင်ဆိုင်ရင်တောင်းရင်လည်းပဲဂုံတော်ပွားလို့ရတယ်။ဒါဒီနေရာမှာဂုံတော်ပွားနေကြောင်ဟောထားတဲ့တရားတွေလည်းရှိတယ်မဟုတ်လား။ရှိ
ပါ
တယ်။ကြယ်အဲ့ဒီမှာဖတ်ပေါ့နော်။အဲ့တော့ဒီစေပေါင်းခါတဲ့ညတို့ဘာလို့မှလည်းဟောခဲ့ပြီးသားပါဒီအခြေခံဘုရားနာတိမေတ္တာတွေကနော်။ရည်ချိုးတဲ့အချိန်မှာဆိုလေရည်နဲ့ခန္ဓာကိုယ်နဲ့ထိတယ်။ဂုံတော်လေးပွားလည်းရတယ်မေတ္တာပို့လည်းရတယ်။ရည်ရဲ့အိမ်မက်မှုလေးအာရုံပြုပြီးတော့ကိလေသာအပုခတ်သိအင်းကြီးတော်မူသောမြတ်စွာဘုရားမြတ်စွာဘုရားစိတ်ဆက်မှာကိလေသာအပူကြီးလုံးဝမရှိတော့ဘူးသတိရခြင်းကိလေသာကင်းတဲ့အရဟံဂုဏ်တော်လေးရေချွင်းပွားလို့ရတာပဲ ဤရေဤတကယ်သို့တတဝါအလုံးဤခံကြပါစီတတဝါအလုံးဤရေကဲ့သို့ဤပါစီမေတ္တာပွားလို့လည်းမရဘူးလား
မရပါဘ
ူးရတယ်ဒါပေမဲ့ဥစဉ်တို့ခုရက်ပိုင်းတောင်ပေါ်မှာရှိရစမ်းရည်လည်းဖြစ်တယ်တောင်ပေါ်မှာကအခုကြံကုန်တဲ့တခြားစီရန်ကုန်မှာကိုเจ้าမှာသင်္မိုင်းကြီးနဲ့နေလို့ရတယ်တောင်ပေါ်မှာကျတော့ခြုံနေနဲ့ခြုံထားရတာနော်အဲ့ဒါရေချိုးတော့တခါတချို့နေ့တွေမနေ့ပိုင်းချိုးတောင်မချိုးနိုင်ဘူးချိုးတော့လည်းရေကအေးစိတ်နေတာအဲ့တော့ခါနေမေတ္တာပို့နေကြတဲ့ကောတော့ဒီရေကဲ့သို့တတဝါအလုံးအေးချမ်းကြပါစီပထမတစ်ချက်တော့ပွားမိတယ်နောက်မှဟာဒီလိုအေးလို့တော့မဖြစ်သေးဘူးအကုန်လုံးနှာစည်းကုန်မယ်ဟာလားနှာစည်းကုန်ရင်ခက်လိမ့်မယ်ဆိုပြီးတော့ဒီရေကဲ့သို့တော့မထဲတော့ဘူးဟာလားတတဝါအလုံးအေးချမ်းကြပါစီဒီလိုလေးပဲထားလိုက်ရတယ်နော်ကိုယ်လည်းပဲနေရာတကာအသေးသေးခံစားတတ်နေတော့ခက်တာပေါ့နော်အဲ့တော့ဒီရေကဲ့သို့ဆိုတာကဒီရေကြီးအေးတယ်လို့ကိုအေးဆက်ပြီးတော့ဒါတို့တောင်းလင်းသွားဖို့လို့တော့မဆိုလိုပါဘူးနော်ဒီလေးအေးတယ်လို့ပဲတတော်ရည်အလုံးရဲ့စိတ်ဟာလည်းအေးချမ်းကြပါသည်ကိုရောစိတ်ပါအေးချမ်းကြပါသည်အဲ့ဒီလိုမေတ္တာပွားတာပေါ့အဲ့ဒီလိုအချင်းပေါ့လေဂုဏဗုဒ္ဓနုတ္တိနဲ့လည်းတသက်လုံးနေလို့ရတာပဲမေတ္တာဘာဝနာနဲ့လည်းတသက်လုံးနေလို့ရတယ်မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်စွာဘုရားရှင်ရဲ့အဆုံးအမတွေနဲ့ကြုံတွေ့နေတဲ့အခိုက်မှာပွားစရာဘာဝနာတွေဂုံးကုန်မကုန်နိုင်ဘူးနိဗ္ဗာန်ကိုမြန်မြန်မရောက်ရှင်မြန်မြန်ရောက်ရှင်တဲ့စိတ်တွေရှိနေကြလို့ဒါဝိပဿနာတွေလည်းတွဲပြီးအားထုတ်နေကြရတာတကယ်လို့ဒါနိဗ္ဗာန်မြန်မြန်ရောက်ရှင်တဲ့စိတ်တာမရှိသေးဘူးဆိုရင်ဂုံတော်ကြီးပဲတစ်သလုံးပေါင်းနေဖို့တောင်ကောင်းတာနော်မေတ္တာတွေကြီးပဲတစ်သလုံးပို့နေဖို့တောင်ကောင်းတာဒါပေမဲ့ဂုံတော်စစ်စစ်မေတ္တာစစ်စစ်ပွားတတ်ပို့တတ်ဖို့တော့လိုတာပေါ့စစ်စစ်လေးပွားတတ်ပို့တတ်မှလည်းပျော်တာပါဒါပေမဲ့လည်းတမထာယဝိပဿနာရောနှမျိုးလုံးတွဲပွားတာကပုံကြီးပြောစရာကောင်းတာပေါ့နော်အဲ့ဒါတမထဘာဝနာလေးပဲပွားရမယ်တမထဘာဝနာပွားနေတဲ့အခိုက်အတန့်လေးမှာဖះနဲ့နီးနေတာပဲဝိပဿနာဘာဝနာလေးပဲကိုယ်မူရစတိုင်းစတိုင်းစိတ်မူရစတိုင်းစတိုင်းဖြစ်နေတဲ့သဘောကိုဖြစ်တဲ့တိုင်းလေးပထမအဆင့်ပြီးရင်ပြီးရင်နဲ့မှတတိသမารိညာအားဖြင့်ကောင်းလာလို့ရှိရင်ပေါက်ပြန်တောင်းလဲတတ်တဲ့ယူသဘောလေးရင်ပြီးမြင်ကမ်းညွတ်တတ်တဲ့နံသဘောလေးရင်အဲ့ဒီကြောင်းလဲနေတဲ့သဘောလေးနဲ့ပြီးနေတဲ့သဘောလေးကလည်းဖြစ်ပြီးပြည့်ဖြစ်ပြီးပြည့်ဆိုတဲ့ဖြစ်တဲ့မြင်တဲ့ဉာဏ်လေးတဖြည်းဖြည်းအားကောင်းလာမှာပေါ့အဲ့ဒါရှုနိမဏိရေကတော့ခုဒီမှာဓမ္မတုဒ္ဒရှင်စေကိနာနာတော်ဤဓမ္မတုဒ္ဒကလည်းဆယ်ရက်တောင်ဟောဦးမှာပါလားဟော
ဦးမှာ
အဲ့ဒီကြမှာအသေးစိတ်ပြောလိမ့်မယ်နော်ဒါကြောင့်ဆွလိုက်ပါဘာဝနာပွားရင
်
ဘာဝနာပွားရင်ဖျားနဲ့နီးမယ်ဖျားနဲ့နီးမယ
်ဘာဝနာပွားရင်ဖျားနဲ့နီးမယ်ဘာဝနာပွားရင်
ဖះနဲ့หนีတဲ့တန်တပုဂ္ဂိုလ်ရဲ့အကြီးချင်းတွေကိုပဲကြောင်းများဆံလိုက်လို့ရှိရင်အတန်တပုဂ္ဂိုလ်ရဲ့အကြီးချင်းတွေဖြစ်သွားတာပေါ့နိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုမပြုဘဲနဲ့လောကီစည်းစိမ်တွေပြုစုပန်သံဃာခံစားဖို့ပြုတယ်ဆိုရင
်အတန်တ
ဖះနဲ့ဝေးနေတာပဲအတန်တပုဂ္ဂိုလ်ပဲကုသိုလ်ပြုနေတိုင်းလည်းဖះနဲ့หนีတယ်မထင်နဲ့နော်ကုသိုလ်ပြုတိုင်းလည်းပဲနိဗ္ဗာန်ရောက်မယ်မထင်နဲ့အဲ့တော့နိဗ္ဗာန်ကိုဥတည်ပြီးတော့ပြုရမယ်ဆိုတာကတော့အထွတ်အထိပ်စံချိန်နေနဲ့ပြောတာပေါ့နိဗ္ဗာန်ကိုဥမတိတဲ့ပုံကိုယ်ရင်းအနေနဲ့လေကိုပြည့်စုံမှုကိုချမ်းသာဖို့ဥမတိပဲနဲ့တစ်ဖက်သားပြည့်စုံမှုတစ်ဖက်သားချမ်းသာဖို့တစ်ဖက်သားအထင်ကြီးသွားဖို့ဒါနပြုရဲဆိုရင်လေကိုတူလိုက်တဲ့ပစ္စည်းဝတ္ထုလေးသုံးပြီးတော့တစ်ဖက်သားကောင်းကျိုးရသွားပါစီမြတ်တာပါစီချမ်းသာပါစီတစ်ဖက်သားကောင်းကျိုးလိုလားတဲ့ပရဟိတစိတ်တန်တန်လေးနဲ့ပြုရင်လေအဲ့ဒီကုသိုလ်ဟာအထင်ကြီးကုသိုလ်ပါပဲဒါမဲ့ဒုတိယဓာန်ကအထင်ကြီးကုသိုလ်ပေါ့နော်ဒါမဲ့လို့ဖះလောင်းသူတော်ကောင်းကြီးတွေတကယ်ကံကရဲ့ကျိုးကိုလည်းပိုင်ပန်းနဲ့ပြီးသွားပြီဆိုတဲ့ပုဂ္ဂိုလ်ကြီးမေတ္တာကရုဏာတတ်တယ်လေအာကောင်းတဲ့ပုဂ္ဂိုလ်ကြီးကြတော့အခြေခံအနေနဲ့နိဗ္ဗာန်ကိုဥတည်ထားပြီမဲ့တကယ်ပြုနေစေအခိုက်အတန့်မှာကြတော့နိဗ္ဗာန်ရဲ့ထောက်မှနိဗ္ဗာန်ရဲ့ထောက်မှနဲ့ဒီလောက်ကြီးတွေးမနေတော့ဘူးတစ်ဖက်သားအကျိုးရဖို့တသက်ပဲမျှော်လင့်တော်တယ်တစ်ဖက်သားစိတ်ချမ်းသာတော်တယ်တစ်ဖက်သားကောင်းကျိုးကြတော်တယ်ဆိုရင်ကိုကျင့်တတ်သွားတာပါပဲအခြေခံအနေနဲ့ဘာကုသိုလ်လို့လို့နိဗ္ဗာန်ကိုဥတည်ထားပြီလားဆိုတော့ခဏခဏနိဗ္ဗာန်တပည့်ပြောမဆိုးပြီမဲ့လေထင်ကြရဖြစ်တာပါပဲနော်အများအကျိုးတသက်ပဲရည်စူးတယ်ဖះလောင်းသူတို့ကောင်းကြီးတွေလည်းဒီတိုင်းပဲနိဗ္ဗာန်ကိုလည်းတစ်ဖက်ကဥတည်တယ်တစ်ဖက်ကလည်းပဲကိုနိဗ္ဗာန်ရတာမရတာတွေကအဓိကမဟုတ်ဘူးတန်မြန်မှာကောင်းတာမကောင်းတာတွေကအဓိကမဟုတ်လောလောဆယ်အလူခံပုဂ္ဂိုလ်လောလောဆယ်ကိုယ့်ရဲ့ကုသိုလ်ကောင်းမှုပြုမှုကိုခံယူရတဲ့ပုဂ္ဂိုလ်အကျိုးရှိသွားဖို့စိတ်ချမ်းသာသွားဖို့အဲ့တော့နိဗ္ဗာန်ကိုလည်းတစ်ဖက်ကဥတည်မယ်တစ်ဖက်ကလည်းတစ်ဖက်သားကောင်းကျိုးရဖို့မေတ္တာစေတနာတွေအပြည့်အဝဖြန့်ထားမယ်ဆိုရင်တော့ပထမတန်းရောဒုတိယတန်းရောနှစ်ခုလုံးပွားလိုက်တော့ဘာတန်းဖြစ်သွားတော့
အထူတန်းပေါ့
အထူတန်းဖြစ်သွားမှာပေါ့နော်အဲ့လိုအထူတန်းဆန်တန်းအမြင့်ဆုံးပါရမီကုသိုလ်တွေဖြစ်သွားမှာပေါ့ဒုတိယအနေနဲ့ဆိုရင်ကုသိုလ်ရည်တောင်းမြင့်တွေအာမကောင်းတဲ့ပုဂ္ဂိုလ် လောဘဒေါသမောဟလို့ခေါ်တဲ့အကုသိုလ်ရေတောင်းမြစ်တွေပဲအားကောင်းနေတဲ့ပုဂ္ဂိုလ်ဟာဖျားနေဝေးတဲ့ပုဂ္ဂိုလ်အတန္တပုဂ္ဂိုလ်ပေါ့ဘာဝနာမပွားများတဲ့ပုဂ္ဂိုလ်ဟာအတန္တပုဂ္ဂိုလ်ဖျားနေ
ဝေး
တဲ့ပုဂ္ဂိုလ်ဒီလိုဆိုရင်တော့ဒါနတွေကြီးပဲပြုပြီးလိုက်တဲ့ရေခောက်တည်နေုံနဲ့ဖျားနေနေသေးရဲ့လား
မ
နေသေးဘူးတစ်ချက်ချင်းကြည့်ရင်တော့လည်းနေတာပေါ့လေဒါနပြုတယ်နေပါဘူးဒီလိုဆိုရင်အဲ့ဒီခိုက်တံမျိုးတော့ဖျားနေတော့နေသွားတာပေါ့ဒါမဲ့ဒါနကလည်းစက္ကန့်တိုင်းပြုနေတာမှမဟုတ်တာနော်အဲ့တော့စက္ကန့်တိုင်းလိုအပ်တဲ့ကုသိုလ်ဆိုတာကဘာဝနာကုသိုလ်ပဲစက္ကန့်တိုင်းလုပ်လို့ရတဲ့ကုသိုလ်ကလည်းဘာဝနာကုသိုလ်ပဲဒါနနဲ့ပဲပြောတဲ့လူပဲထားပါတော့ဘာဝနာတွေဟိုလိုတတိပဌာန်းနေဝင်နေထွက်နေလည်းမှတ်ချင်ဘူးဂုဏ်တော်တွေမေတ္တာတွေလည်းမပွားချင်ဘူးဒါနနဲ့ပဲကိုယ်ကပျော်နေသဘဆိုရင်လေဒါနပြုနေစေအခိုက်တန့်ကြတော့ဒါနကုသိုလ်ပေါ့ပြုပြီးသားဒါနလည်းပြန်စင်းစားတာကြတော့သာဂာနုတ္တိဘာဝနာဖြစ်သွားပြီဒါနမဟုတ်တော့ဘူးနော
်
ဘာဝနာဖြစ်တော့ဒီတုန်းကဘာလို့လူရဲ့ဦးတယ်ဘယ်တော့ကဘာလို့လူရဲ့ဦးတယ်ဆိုတာကိုခုလောလောဆယ်ဖြူလေးတယ်လို့ကိုအာယုံပြီးတော့သူရန်မာတယ်သူရန်မာတယ်ချမ်းသာပါစေချမ်းသာပါစေလောလောဆယ်ကိုကုပ္ပစီဝတ္ထုအလူခံရတဲ့ပုံလေးအာယုံပြုပြီးတော့ဒါနပြုနေလို့ရတာပဲဒါနကုသိုလ်လို့ပြောမယ်ဆိုရင်ရပါတယ်နော်အပရစေရနာကိုဒါနလို့တရားကိုကောက်လိုက်တော့သူလည်းပဲဒါနကုသိုလ်ပါပဲသာဂနုတ္တိဘာဝနာလည်းဖြစ်ပါတယ်သောပုဂ္ဂိုလ်ကျမ်းမာပါစေချမ်းသာပါစေနဲ့မေတ္တာပို့ရတော့မေတ္တာဘာဝနာလည်းဖြစ်တာပါပဲเนาะဒါကတန်တပုဂ္ဂိုလ်ရဲ့အယီချင်း၃ချက်အတန်တပုဂ္ဂိုလ်ရဲ့အယီချင်း၃ချက်ကြတော့ဒိဋ္ဌဓမ္မဂရုကဝိတိဏပရလောကပုဂ္ဂိုလ်အာမိသသက္ခုကပုဂ္ဂိုလ်ဇီဝိကထာယပပဇိတပုဂ္ဂိုလ်ဒိဋ္ဌဓမ္မဂရုကဝိဒိဏပရလောကဆိုတာဒီပစ္စုပန်ဘဝကိုပဲအလေးနဲ့ထားတယ်ဒီဘဝကိုပဲထည့်ကျွတ်တယ်နောက်ဘဝကိုလုံးဝထည့်မတွက်တဲ့ပုဂ္ဂိုလ်ဘဝဆိုတာပခက်နဲ့ခေါင်းကြပဲရှိတယ်သိရင်ပြီးပြီသိပြီးရင်ဘာဘဝမှလည်းထည့်မဖြစ်တော့ဘူးသိပြီးရင်အာလုံးပြီးဆုံးသွားပါပြီဒီဘဝကောင်းတာတွေလုပ်လို့လည်းနောက်ဘဝဘဝဆိုတာကမရှိတော့ဘာမှအကျိုးမပေးတော့ဘူးဒီဘဝမဟုတ်တာတွေလုပ်လည်းနောက်ဘဝဆိုတာမရှိတော့တဲ့ကြောင့်ဆိုးကျိုးတွေမပေးတော့ဘူးသိရင်ပြီးပြီလို့ယူဆထားတဲ့ပုဂ္ဂိုလ်ဒီဘဝတစ်ခုလေးကိုပဲထည့်သွက်တဲ့ပုဂ္ဂိုလ်ဟာလေဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ပဲအခုတရားနာပိတဲ့မြတ်ကနောက်ဘဝရုံရဲ့လား
ရုံပါတ
ယ်ရုံတယ်ဘာဖြစ်လို့ရုံတာလို့ဂျုံကျင်လို့ဂျုံတာပေါ့
ခံခဲဂျုံလို့ဂျုံလို့
ကဲနောက်ဘဝရှိတယ်ဆိုတာဘာဖြစ်လို့ဂျုံရတာလဲဖះဟောလို့ဂျုံတာလားဆရာတော်တန်ဃာတော်တွေဟောတဲ့တရားနာပြီးတော့ယူရတာလားကဲဒီကကြီးကနောက်ကယူနာဘာလို့ယူနာပြောပါဦးကံကံ
ရဲ့အကျိုးပေးကိုယူလို့ပ
ါဒီဘဝမှာလူတွေအများကြီးရှိဘူးလားရ
ှိပါ
လားတခြားလူတွေထားခုကံမြင်တရားဝဲလာနာကြတဲ့ဟောသူနာသူတွေကိုလူတွေအများကြီးရှိတာပေါ့ဒီမျက်စိပဲဒီနှာခေါင်းပဲဒီပါးစပ်ပဲဒီကောင်းပဲဒီလက်ဒီခြေတွေပဲဖွဲ့စည်းပုံတွေကအတူတူပဲမဟုတ်ဘူးလားဒါပေမဲ့လူတရားနဲ့တရားမျက်နှာချင်းတူရဲ့လား တူပါဘူးတော်တော်အံ့ဩစရာကောင်းတယ်နော
်
ပကြီးဆွဲမဲ့ဆွဲတော့မျက်လုံးလေးဆွဲလိုက်တူတူလေးဆွဲလိုက်နှာခေါင်းလေးဆွဲလိုက်တူတူလေးတက်လိုက်တူတူပဲပေါ့ဟိုပကြီးဆရာဆွဲတော့လည်းတုတ်ပြီဆွဲလည်းတုတ်ပြီပုံဟိုဘက်တစ်ခွက်မှလည်းတုတ်ပြီဒီဘက်တစ်ခွက်လည်းတုတ်ပြီပုံတော့တူတူပဲပေါ့နော်ဒါပေမဲ့တုတ်ပြီနဲ့ဘိုက်ကလေးကျတော့တူရဲ့လား
မတူဘူး
ဒီမျက်စိဒီနှာခေါင်းပဲအဲ့ဒါအခုဒီမှာရှိတဲ့လူတွေလည်းတရားနဲ့တရားခန္ဓာကိုယ်ဖွဲ့စည်းပုံအခြေခံသဘောတရားအရတူပေမဲ့ပုံသဏ္ဍာန်တွေမတူကြဘူးအဆင်းတွေမတူကြဘူးအရေးအသွန်လေးတွေမတူကြဘူးတဏ္ဍာန်လေးတွေမတူကြဘူးအဲ့ဒါအတိတ်ကကံဆိုတာရှိကြလို့ပဲဒီဘဝမှာကွာဆိုတော့တချို့ဆိုလဲယုတ်ချောတယ်တချို့ဆိုလဲယုတ်ဆိုးတယ်ပေါ့အဲ့တော့ယုတ်ချောတဲ့ကုသိုလ်တွေလှုပ်လို့ယုတ်ချောတယ်ယုတ်ဆိုးတဲ့အကုသိုလ်တွေလှုပ်လို့ယုတ်ဆိုးတယ်ဆိုတော့အခုအမိဝမ်းထဲကကျွတ်လာပြီးတော့မှယုတ်ချောတဲ့အလုပ်တွေယုတ်ချောကြောင်အလုပ်တွေယုတ်ဆူကြောင်အလုပ်တွေလုပ်နေတာဟုတ်ရဲ့လား
ဟုတ်ပါဘူးခ
င်ဗျဟုတ်ဘူးမွေးကလေးကကချောတဲ့ဆူတဲ့ဆိုတာကပါပြီးသားပဲနော်ဒီဘဝမှာယုတ်ချောကြောင်အလုပ်တွေဟောမေတ္တာတွေပို့တယ်တန့်ရှင်းရည်တွေလုပ်တယ်အမျိုးမျိုးလုပ်နေပေမဲ့လို့လည်းအဲ့ဒီဘဝမွေးကလေးကကယုတ်ဆူတဲ့လူကလည်းသိုးနေတာပဲမဟုတ်လားဟိုတောက်ပမှုနဲ့ကုသိုလ်အရှင်ဝါနဲ့ဒီကြည်လင်တန့်စင်တာဆက်ဆံမှုရှိတဲ့ကတပိုင်းတကနာပေါ့နော
်
ပင်ကိုယုတ်ကတော့ဟိုဒီဘဝယုတ်ချောကြောင်ကုသိုလ်တွေတမျက်စီလဲတာတွေဘာတွေကြောင့်ချက်ချင်းကြီးပြောင်းသွားတာမျိုးမဟုတ်ဘူးပြုတ်ချောင်းနေတဲ့ပုဂ္ဂိုလ်လည်းဒီဘဝမှာအမိဝမ်းကကျစ်လို့ပြီးကမှခုနတနေ့စီးလဲတာတော့ဘာလို့ကုသိုလ်တွေလုပ်လို့ချောတာတာဟုတ်ရဲ့လား
မဟုတ်ပါဘူး
ဗျာဟုတ်ဒါဆိုရင်တော့ ဘဝတစ်ခုခုကကံတစ်ခုခုဆိုတာရှိခဲ့ပြီလူချင်းတူပါရဲ့နဲ့အကျိုးဝိရိမတူတာကိုကြည့်ချင်းဖြင့်တိတ်ကံနေဆိုတာရှိခဲ့ပြီဆိုတာခံမလို့မရဘူးလား
ရပါ
ပါဆရာကြီးရှင်းရှင်းလေးနော
်
နောင်ဘဝရုံမတွက်ကဘာမှမခက်ဘူးအဲ့ဒီဒီဘဝမှာလူတွေတရားနဲ့တရားအကျိုးဝိမတူတာကိုကြည့်လိုက်ရုံနဲ့ကိုပဲသူတို့ရဲ့အကြောင်းတရားတွေမတူလို့ပဲအဲ့ဒီအကြောင်းတရားဆိုတာကလည်းဒီဘဝအမိဘဝကကျွတ်မှလုတ်လို့လုတ်တာမျိုးမဟုတ်ဘူးအရင်ဘဝကပြုခဲ့တဲ့အကြောင်းတရားတွေဒီဘဝမှာလုတ်တဲ့အကြောင်းတရားတွေလည်းရှိတာပေါ့စာမှုပဲအောင်တာနဲ့မအောင်တာစာကျက်တဲ့လူအောင်မယ်မကျက်တဲ့လူမအောင်ဘူးဒါကတော့ဘာမှမဆန်းဘူးပေါ့နော
်အ
ဲ့တော့အကျိုးဝိမတူတာတွေကိုကြည်ချင်းအချင်းအတိတ်ဘဝဆိုတာရှိခဲ့ပြီဒါဆိုရင်အတိတ်ဘဝဆိုတာရှိရင်တော့ဒီဘဝမှာလုတ်တဲ့ကောင်းကျိုးကောင်းကံဆိုးကံတွေကောင်းတဲ့လူဆိုးတဲ့အလုပ်တွေအကျိုးပေးဖို့တဲ့နောင်ဘဝဆိုတာလည်းရှိဖို့မလိုဘူးလားလ
ိုပါတယ်ဗျာ
လူတွေဒါဆိုရင်နောင်ဘဝဆိုတာလည်းရုံမဘာမှမခက်ပါဘူးနော်တရားဘာဝနာတွေအားထုတ်လို့ရှိဘဝတွေနောင်ဘဝတွေမြင်နေဆိုတော့ကြိုးစားကုန်မလိုတော့ဘူးဝိပဿနာဘာဝနာအလုပ်ကိုအားထုတ်လို့ယုတ်တရားနံတရားလေးတွေဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့အကြောင်းကျိုးဆက်ဆက်ပြီးဖြစ်ပြနေတာကိုတကယ်တွေ့သွားတဲ့ဆိုရင်ကိုကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ကခိုင်မြဲသွားတာပါတချို့အနောက်နိုင်ငံသားတွေနောက်ဘဝဆိုတာလည်းမယုံပါဘူးရှိဘဝဆိုတာလည်းမယုံပါဘူးဒါပေမဲ့တတိပဋ္ဌာန်ဝိပဿနာအလုပ်ဟာပစ္စုပ္ပန်မှာစိတ်အေးချမ်းစေနိုင်တယ်လို့ကြာကူနာဝရှိတော့စမ်းပြီးအာထုံကြည့်တယ်အာထုံရင်းနဲ့စိတ်တွေလည်းအေးချမ်းလာတယ်ယုံနံလေးတွေအကြောင်းကျဆက်ပြီးတော့ဖြစ်ပြက်နေတာပြက်ပြီးတော့လည်းရက်မတော်ဘူးထပ်ဖြစ်တယ်ချက်တာလေးကလည်းတည်မြဲမနေဘူးပြက်သွားတယ်ဒါလေးတွေကွက်ကွက်ကွင်ကွင်ရှင်းရှင်းလင်းလင်းကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်မျက်စိနဲ့ပဂတိမျက်စိနဲ့တော့မဟုတ်ကိုယ်ပိုင်ဉာဏ်မျက်စိနဲ့မြင်လာတဲ့အခါကျတော့အတိတ်ကအတိတ်ဘဝဆိုတာလည်းရှိတယ်အနာဂတ်ဘဝဆိုတာလည်းရှိတယ်ပစ္စုပန်တစ်ခုတည်းမဟုတ်ဘူးဆိုတာသိမသွားဘူးလားပစ္စုပ္ပန်တဲ့ကိုရှုပြီးတော့ပစ္စုပ္ပန်မှာဖြစ်နေတာကိုမြင်ခြင်းအချင်းအတိတ်အနာဂတ်ကိုလည်းသိသွားတာပဲ။ဒါကြောင့်နောင်ဘဝကိုမယုံတဲ့ပုဂ္ဂိုလ်ဟာအတန္တပုဂ္ဂိုလ်ဖျားနေဝေးတဲ့ပုဂ္ဂိုလ်။ကြမ်းမြန်နှလုံးလေးရှင်းတာနောင်ဘဝကိုယုံကြည်တဲ့ပုဂ္ဂိုလ
်
တန္တပုဂ္ဂိုလ်ပေါ့။နောက်တစ်ခုကအာမိသစကုကပုဂ္ဂိုလ်လောကီစည်းစိမ်ဥစ္စာတွေကိုပဲမြင်တတ်တဲ့မျက်စိရှိတဲ့ပုဂ္ဂိုလ်လောကမျက်စိပဲရှိတဲ့ပုဂ္ဂိုလ်ဓမ္မမျက်စိမရှိတဲ့ပုဂ္ဂိုလ်ပေါ့တစ်ဖက်မြင်ပုဂ္ဂိုလ်ပေါ့နော်ဟိုအန္တတုဒ္ဒံနေနဲ့ကြည့်လိုက်လို့ရှိရင်မြတ်စွာဘုရားဟောထားတာနှစ်ဖက်မြင်ပုဂ္ဂိုလ်ရှိတယ်တစ်ဖက်မြင်ပုဂ္ဂိုလ်ရှိတယ်သုံးလုံးကံပုဂ္ဂိုလ်ရှိတယ်ပုဂ္ဂိုလ်သုံးမျိုးကြားဘူးရဲ့မလားလောကီစည်းဝါးပဲရှာတတ်ပြီးတော့ဓမ္မစည်းဝါးမရှာတတ်ဘူးဆိုရင်တစ်ဖက်မြင်ပုဂ္ဂိုလ်လောကစည်းဝါးရောဓမ္မစည်းဝါးရောမရှာတတ်ဘူးဆိုရင်တော့
သုံးလုံးကံပုဂ္ဂိုလ်
သုံးလုံးကံပုဂ္ဂိုလ်နှစ်ဖက်ကံပုဂ္ဂိုလ်လောကစီဘောရောဓမ္မစီဘောရောနှစ်မျိုးလုံးရှာတတ်တယ်ဆိုရင
်
နှစ်ဖက်မြင်ပုဂ္ဂိုလ်ဒါကလည်းအကြောင်းကျိုးဆက်ဆက်နေတာခုနနောင်ဘဝဆိုတာမှမယုံဘူးဆိုရင်တော့အာမိသစကုစီဘောလောကီစီစိမ်မျက်စိပဲရှိတော့မှာပေါ့တရားမျက်စိမရှိတော့ဘူးဒါမှမဟုတ်နောင်ဘဝမယုံမိမဲ့လည်းဓမ္မမျက်စိရှိအောင်လုပ်မယ်ဆိုတော့လုပ်လို့တော့ရပါတယ်နော်ခုနပြောသလိုပစ္စုပန်မှာတကယ်ဖြစ်နေတာကိုပဲတကယ်သိကျင်နေဆိုပြီးတော့ဝိပဿနာလို့လုပ်ရင်းနဲ့တကယ်သိသွားပြီဆိုရင်တော့နောင်ဘဝကိုလည်းသူ့လိုလိုယုံသွားတော့တာပါပဲအဲ့ဒါလည်းပဲကိုယ့်အကူချဲ့ထင်ပြီးတော့ပေါက်တော့ပေါ့နော်ဒီလောကီစီဝါကြီးမျက်စိပဲရှိပြီးတော့ကုသိုလ်စီဝါကြီးမျက်စိမရှိဘူးဆိုရင်ဒါအတန္တပုဂ္ဂိုလ်ဖျားနေဝေးတဲ့ပုဂ္ဂိုလ်အခုဒီနေ့ကံမြင့်တရားနာပိဋကမျက်စိတော့လောကမျက်စိရောဓမ္မမျက်စိရောနှစ်မျိုးလုံးမရှိဘူးလားရှိတယ်မျက်မှန်တတ်တဲ့ပုဂ္ဂိုလ်တွေကြတော့လေးလုံးလို့ခေါ်ကြတယ်မှာလားအဲ့ဒါဆိုတော့မျက်စိပိုကောင်းတဲ့သဘောဖြစ်သွားဘူးလားမဖြစ်ပါဘူးမျက်မှန်ချက်တိုင်းဘာမှကိုမမြင်ရတော့ဘူးနော်အဲ့ဒါလောကမျက်စိရောဓမ္မမျက်စိရောမျက်စိနှမျိုးလုံးရှိမှတန်တာပုဂ္ဂိုလ်ဖျားနေမိပါတယ်လောကီစည်းဝါးကြီးရှားကျင်သလားရှားဓမ္မမျက်စိမရှိကုသိုလ်တရားကြီးအာမထုတ်ဘူးဆိုရင်တော့ဖျားနေဝေးနေမှာပါပဲနောက်ဆုံးတစ်ခုကတော့ဇီဝိကထာယပပ္ပစီတပုဂ္ဂိုလ်အတ္တမွေးဝမ်းကြောင်းအတွေ့ယဟန်ပြုလာတဲ့ပုဂ္ဂိုလ်တဲ့ဒါရဲ့အဖြစ်ဆိုတော့ယဟန်ပုဂ္ဂိုလ်ပဲရောက်သွားတာပေါ့တန်မြာဝဆင်းကလွတ်လောက်ရှင်လို့ယဟန်ပြုတာမဟုတ်ပဲနဲ့အစားချောင်အနေချောင်လို့ချောင်ချောင်လေးနေခြင်းလို့ယဟန်ပြုတဲ့ပုဂ္ဂိုလ်ဒါကတော့ယဟန်တော်နဲ့ပဲဆိုင်တာဆိုတော့ထားလိုက်ပေါ့အဲ့ဒါကိုပဲလူအနေနဲ့ကြည့်မယ်ဆိုတော့ပပ္ပစီတာဆိုတာကရှင်ယဟန်လို့လည်းဓာတ်ရိုက်အဓိပ္ပာယ်ထွက်တယ်တရာအဓိပ္ပာယ်နေနဲ့ပဲကြည့်မယ်ဆိုရင်တော့ပပ္ပစီတာဆိုတာကိလေသာတွေကိုဖယ်ထုတ်နေတဲ့ပုဂ္ဂိုလ်ကိုပပ္ပစီတာလို့ခေါ်တာအဲ့တော့ကုသိုလ်ကောင်မှုပြုနေတဲ့ပုဂ္ဂိုလ်မှန်သမျှကုသိုလ်ပြုနေစေခက်တတ်မှာပပ္ပစီတာပဲဝိပဿနာလို့အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဆိုတာလေပပ္ပစီတာပဲရှင်ယဟန်မဟုတ်ပေမဲ့လူဝိနဲ့ပပ္ပစီတာပေါ့ဟိုဘိက္ခုကိုလူဘိက္ခုယဟန်ဘိက္ခုနှစ်မျိုးရှိတယ်လို့ပေါ့နော်လူဝိကြောင့်ဝိကြောင့်ယဟန်သင်္ကန်းဝိယဟန်ဆိုပြီးတော့နှစ်မျိုးရှိတယ်လို့ပဲအဲ့တော့ကိလေသာကိုဖယ်ထုတ်နေတဲ့ဒါနပြုတာလည်းကိလေသာဖယ်ထုတ်တာပဲကုသိုလ်ပြုခြင်းရဲ့အနှစ်သာရကိုးကကိလေသာကျင်းမှုပဲပ ဘာဝနာပွားရမှာကိလေသာကင်းဖို့မဟုတ်ဘူးနော်ဒါနပြုတယ်ဆိုတာလေအဓိကအားဖြင့်တော့လောဘကိလေသာကင်းသွားဖို့ပေါ့ခုနကပြောတဲ့ဓက္ခံသုံးမျိုးနဲ့ကြည့်မယ်ဆိုရင်လောဘဓက္ခံအာကောင်းရင်ဒါနကုသိုလ်ဖြစ်တယ်ဒေါသအလောဘဓက္ခံအာကောင်းရင်ဒါနကုသိုလ်ဖြစ်တယ်အဒေါသဓက္ခံအာကောင်းရင်သီလကုသိုလ်ဖြစ်တယ်အမောဟဓက္ခံအာကောင်းရင်ဘာဝနာကုသိုလ်ဖြစ်တယ်အဲ့ဒါကုသိုလ်ကောင်းမှုတွေပြုကိလေသာတွေကိုဖယ်ထုတ်တဲ့နေရာမှာသစ္ဆုတ်ပန်ကြည်ဝါချမ်းသာဖို့တန်မြာကြည်ဝါချမ်းသာဖို့ဆိုတဲ့ဒီကြည်ဝါချမ်းသာတယ်ဆိုတဲ့လုံရင်ဆက်လိုက်တော့သာဝတိကျမ်းမာရေးပြေဆုံးတာပြောတာပါပဲเนาะအဲ့တော့ဒီလောကီကောင်းကျိုးတွေကိုမျှော်လင့်တောင်းတပြီးတော့ကုသိုလ်ကောင်းမှုပြုနေတယ်ဆိုရင်ဒါအတ္တမေဝဉ္ဇဉ်အတွဲကိလေသာနှင်ထုတ်နေတာအတ္တမေဝဉ္ဇဉ်အတွဲကုသိုလ်ပြုနေတာပေါ့ဟိုတန်တပုဂ္ဂိုလ်ရဲ့ပထမအင်္ဂါနဲ့ခက်ဆင်ဆင်လေးဖြစ်သွားတာပေါ့เนาะအဲ့တော့ဦးဇင်းတို့ဟိုပစ္စုပန်ကြည်ဝါရေးအတွက်ကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာပစ္စုပန်စီဝါစာဝင်ရေးလို့ကိုလုပ်နေတာနဲ့အတူတူပဲအဲ့ဒါပစ္စုပန်ကြည်ဝါဖို့ကုသိုလ်ပြုနေတယ်ဆိုမှတော့ဒီကုသိုလ်ကြောင့်စာဝင်ရေးတွေပြည့်စုံမှုဥတည်တာနဲ့မတူဘူးလား
တူနေပါဗျာ
တူတူပဲဒါတော့ကုသိုလ်ပြုတယ်ကုသိုလ်ပြုတယ်လို့စကားအရပြောမယ်တကယ်တမ်းကျတော့စာဝင်ရေးလို့လုပ်နေတာပဲနောင်ဘဝကြည်ဝါချမ်းသာဖို့အတွက်ကုသိုလ်ကောင်းမှုပြုနေတဲ့ပုဂ္ဂိုလ်ဟာပစ္စုပန်စာဝင်ရေးလုပ်ရတာအားမရလို့နောင်ဘဝစာဝင်ရေးကိုခုကလေးကကြိုပြီးတော့တုံနေတာမဟုတ်ဘူးလားမှန
်ပါ
တယ်ကွယ်ဝဉဏ်နဲ့ချက်သဘောပေါက်တော့เนาะချိန်ကစီးတော့မှာအဲ့ဒါအတ္တမွေဝဉဏ်အတွက်ယဟန်ပြုတဲ့ပုဂ္ဂိုလ်တနည်းအားဖြင့်သာဝဏေယျကျမ်းမာကြီးလောကီစည်းစိမ်ဥစ္စာတွေပြည့်စုံမှုအတွက်ကုသိုလ်ကောင်းမှုပြုနေတဲ့ပုဂ္ဂိုလ်ကိလေသာနှင်ထုတ်နေတဲ့ပုဂ္ဂိုလ်တရားအားဖြင့်ပပ္ပတိတဆိုတာကဝိပဿနာအားထုတ်တဲ့ယောဂီပေါ့เนาะကျို့တရားထုတ်တာရှိတယ်နိုင်ငံညာသွားဖို့နိုင်ငံညာသွားတဲ့ကိစ္စလေးအထင်ပြေဖို့ဆိုပြီးတော့တရားထုတ်တယ်လို့လည်းမရှိဘူးလား
ရှိပါပါဗျာ
ရှိတယ်တချို့ကျတော့လည်းယာရုတို့ဖို့တရားထုတ်တယ်လူရှိတယ်တချို့ကျတော့လည်းစီဝတ်တက်ဖို့တရားထုတ်တယ်လူရှိတယ်အဲ့ဒါကိုနာမည်ပေးထားတာရှိပါတယ်ကြည်စာယောဂီဗာယောဂီတဲ့တော့ကြည်စာယောဂီဟုတ်လားကြည်စာဘုံလုံးသမားတို့ဆိုတာလူပဲနော်ယောဂီတော့ယောဂီပဲဗာယောဂီလဲဆိုတော့ကြည်စာယောဂီဒါကတော့ဘယ်အိမ်မှာနေရမလဲဆိုတဲ့တရားကိုဖတ်ကြည့်ပေါ့အဲ့ဒီထက်မှအကျေပါပါလေနော်အဲ့တော့အင်္ဂါ6ချက်ပြည့်စုံသွားပြီပြန်ပြီးတော့ပြောမယ်ဆိုရင်နိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ကုသိုလ်ရည်တောင်းမြင့်အာကောင်းတဲ့ပုဂ္ဂိုလ်ဘာဝနာပွားများနေတဲ့ပုဂ္ဂိုလ်သစ္ဆုတ်ပန်တစ်ခုတည်းမကြည့်ပဲနဲ့နောင်ဘဝတန်မြာကိုလည်းယုံကြည်တဲ့ပုဂ္ဂိုလ်လောကီမျက်စိနဲ့မကဘဲနဲ့ဓမ္မလောကုတ္တရာမျက်စိရှိတဲ့ပုဂ္ဂိုလ်လောကမျက်စိတွေမကဘဲနဲ့ဓမ္မမျက်စိပါရှိတဲ့ပုဂ္ဂိုလ်အတ္တမေဒီသာဝဏေယျဇမ္မာရဲ့အတွက်ကုသိုလ်ပြုတာမဟုတ်ဖဲနဲ့လွတ်မြောက်ရေးအတွက်ကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာဖခင်နဲ့နေတဲ့ပုဂ္ဂိုလ်ဖခင်နဲ့နေဝေးပေမဲ့အဝေးနေမဟုတ်တဲ့ပုဂ္ဂိုလ်အဲ့ဒါရည်ရဲ့ဆန့်ကျင်ပဲနိဗ္ဗာန်ကိုဥဒိတဲ့ကုသိုလ်ကောင်းမှုမရှိဘူးကုသိုလ်ရည်တောင်းမြင့်အာမကောင်းမဲ့အကုသိုလ်ရည်တောင်းမြင့်ဒီအာကောင်းနေဘာဝနာမပွားဘဲနဲ့လောကီအင်္ဂါမကုန်ချမ်းသာတယ်နဲ့ပဲအချိန်ကုန်နေတယ်ဒီဘဝပဲထိုက်တဲ့နောင်ဘဝလုံးဝထက်မတွေ့ဘူးလောကီမျက်စိပဲရှိတယ်လောကုတ္တရာမျက်စိဓမ္မမျက်စိမရှိဘူးအတ္တမေဝဉ္ဇဉ်ဆောင်လည်းဘူးပဲယဟန်ပြုတယ်တနည်းအားဖြင့်သာဝဏေယျကျမ်းမာကြီးပြည့်စုံမှုတပဲကုသိုလ်ကောင်းမှုပြုတယ်ဆိုရင်ဖခင်နဲ့အနေနီးပြီမဲ့အနည်းနေမဟုတ်တဲ့ပုဂ္ဂိုလ်အနေဝေးတယ်လို့အဝေးနေတဲ့ပုဂ္ဂိုလ်ပါပဲကြည်ဒါဆိုရင်တရားကမပြည့်စုံပါဘူးလားဘာဝတ္ထုကြောင့်မှမပါတော့ပေါ့နော်ဒါကလည်းအနာတဝိတ္ထိကြီးရဲ့သမီသုလသုဘတာကိုအကြောင်းပြုပြီးတော့ဟောတာပါပဲသုလသုဘတာကဘာသာကြပုဂ္ဂိုလ်မိစ္ဆာဒိဋ္ဌိပုဂ္ဂိုလ် ਨੇ အိမ်အောင်ကြတော့ရောင်နောက်ဆုံးမှဆက်တိုင်းသွားနေရတယ်သာဝတိ ਨੇ ယူဇနာ190မြန်မာ960ဝေးတဲ့မြို့မှာသွားနေရတယ်ယောက်ျားမကြီးကိုးခွဲတာကအဝတ်လုံးဝမဝတ်ဘဲနေတယ်တက်ကရုံးပုဂ္ဂိုလ်ကြီးကိုကိလို့ပြောတော့ဂျိန်းဖုန်းကြီးတွေပေါ့နော်အဲ့ဒီဂျိန်ဘုံကြီးတွေကိုခွဲတာဆိုတော့မင်္ဂလာအခမ်းအနားတွေပါရင်လို့တော့ဒီဂျိန်ဘုံကြီးတွေကိုဒီချွေးမကိုရှစ်ခိုးခိုင်းတယ်သုလသုဘတာကိုရှစ်ခိုးခိုင်းတယ်ဒါပေမဲ့မရှစ်ခိုးဘူးမရှစ်ခိုးတော့ရာခမတွေကစိတ်ဆူးပြီးတော့နင်တို့ကငါတို့ဘုံကြီးကြတော့အရှက်မရှိဘူးလေဘာလို့လဲပြောတယ်နင်တို့ဘုံကြီးတွေကတော့ဘလို့ပုပ်ပုပ်မြည်လဲဆိုတော့မီးတော့မှအဲ့ဒီမှာသုလသုဘတာကယဟန်နီရဲ့ဂုံဘူးတီးပြောပြဂုံကြီးကလည်းအကောင်းကြီးကြီးဖြစ်နေတော့အဲ့ဒီဘုံကြီးတွေနင်အခုပင့်ပေးနိုင်မလားဆိုတော့ပင့်ပေးနိုင်ပါတယ်အဲ့ဒါညာနေကြံလေညလေးပိုင်းရှစ်ဆုံးကောင်းကင်ကိုပြစ်လုပ်ပြီးတော့တရားမှုရှိတဲ့တန်ခါတော့900ကိုမနေ့ကျန်ဆွမ်းသာကြဖို့ဆွမ်းသာပင်းလိုက်တယ်။မိုင်ပေါင်း960ကနေလှမ်းပြီးတော့ပင်းလိုက်တာပေါ့နော်။ဗီဇာလှမ်းပို့လိုက်တာပေါ့။အ ဲ့ဒါမြန်လေးမရှိစုတ်ကကောင်းဝင်ကနေလွင်ပြီးတော့သွားတာပေါ့ဟိုစကတ်ဒုံးကြီးတို့ဘာလို့ထက်တော့မြန်လေးတယ်နော်အဲ့ဒါလွင်သွားပြီးတော့ဟိုမှာတာဝတိဇေတုံเจ้าမှာမျက်စက်ပြခုလိုချင်းပေါ့လေတရားဟောနေတာပေးသက်တယ်ဟောပြီးတော့ဟောနေတဲ့ချိန်တရားဟောပလင်ရဲ့အချက်ကမျက်နှာချက်ဒီမှာရဲ့မျက်နှာချက်တော့မရှိဘူးနော်အဲ့ဒါတရားဟောပလင်ရဲ့မျက်နှာချက်ဒီဂရီဘာတွေဘာတွေနဲ့လှုပ်ထားတဲ့မျက်နှာချက်ပေါ့လေအဲ့ဒီမျက်နှာချက်မှာသွားပြီးတော့မျက်လေးပန်းတွေကပန်းမျက်နှာချက်ကလေးဖြစ်နေတယ်အဲ့ဒါတရားဝဲလည်းပြီးရောအနာရဝင်သတိရမြတ်စွာဘုရားမနေ့ကျန်ဖရာတပည့်တော်ရဲ့အိမ်ဖရာမှုရှိတဲ့တန်ခါ900ဆွမ်းစားကြွတော်မူပါဆိုတော့မြတ်စွာဘုရားရှင်ကတကားတော်နောက်ကျသွားပြီဆွမ်းစားရှိကတယောက်ကဥသွားပြီအဲ့တပည့်တော်ရဲ့ရှိမှဘယ်သူမှလည်းဆွမ်းစားပင့်တာမတွေ့လိုက်ပါလားတင့်ရဲ့သမီးသုလသုဘရာကပင့်လိုက်တယ်အော်အရှင်ဘုရားသုလသုဘရာကဟိုမိုင်မောင်း960ဝိရိယနေရာမှာနေတာပဲဘယ်လိုလုပ်များဆွမ်းပင့်လိုက်တာလဲဆိုတော့မှအပေါ်မှာတွေ့ရလားအဲ့ဒီမျက်လေးပန်းမျက်နှာချက်ဟာတဲ့သမီးပို့လိုက်တယ်ဖိတ်စာပဲဆွမ်းစာဖိတ်စာပဲ။အော်ဒီလောက်မိုင်မောင်း960ဝေးတဲ့နေရာကနေတောင်မှဒီလိုဆွမ်းစာပြင်လို့ရသလားဖရာဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားရှင်ကငါဖရာနဲ့မိုင်မောင်းများစွာယူဇနာပေါင်းများစွာဘလောက်ဝေးတဲ့နေရာမှာပဲရှိရှိတန်တပုဂ္ဂိုလ်သူတော်ကောင်းပုဂ္ဂိုလ်ဖြစ်မယ်ဆိုရင်ငါဖရာရဲ့အင်းနာမှာရှိနေတာနဲ့အတူတူပါပဲ။အတန္တပုဂ္ဂိုလ်ဖြစ်နေမယ်ဆိုရင်တော့ငါဖျားရဲ့အင်းထဲမှာကက်ထိုင်နေပြီမယ်ငါဖျားရဲ့အဝေးမှာရှိနေတာပါပဲဆိုပြီးတော့ခုနကထာလေးခေါ်လိုက်တာပါပဲနော်ဒါဝိထုကြောင့်ကတော့အကျဉ်းချုံလိုက်တာပေါ့ဟောပြောခြင်းလက်တနာကြီးပြီးသွားပြီဖြစ်တဲ့အတွက်ဦးဇင်းတို့ရဲ့အနေဝေးပြီမယ်အဝေးနေမဟုတ်ပါတရားကိုဒီနေရာမှာပဲဤကုံချုပ်ပါတော့မယ်အပမဒီနသံပါတိတာအပမဒီနမမိမလဲရောမပေါ့မဆပင်ပြသံမှန်ကန်သောတတိပြာရှင်တံပါတိထသီလသမာဓိပညာဥစွာသောသိခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည
်းယနေ့